ဒီနေ့1381ခုနှစ်ဒေါ်သလင်းလာပြီကျော်6ရက်နေ့ခရစ်တက္ကရိ2009ခုနှစ်စက်တင်ဘာလ9ရက်နေ့ဗုဒ္ဓဟူးနေ့နံနက်မှာရန်ကုန်တိုင်းပဟန်းမြို့နယ်မဂ္ဂဝိပဿနာတရားစနစ်လုံ90ပြန်ပွားရေးဖွဲ့ချုပ်ကြီးမှကျင်းပပြုလုပ်အပ်တဲ့ဘွားတွင်ဆေရတရားစခန်းပေါ်မှာကနေ့ပဋိစ္စသမုပ္ပါဒရားတော်များစတင်ပြီးတော့ကျေးဇူးပြုပေးมาဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ကာကလတုန်းကဘုရားရှင်ကတော်မြတ်ကြီးသာဝတိပြည်မောဇေတဝန်ကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငခလာဆိုင်လို့သောတာပတ္တိမေညာသကရာဂามိမေညာနာဂามိမေညာရဟတမေညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငခလာဆိုင်လို့သောတာပတ္တိမေညာများယန္တညာပါစေသကရာဂามိမေညာများယန္တညာပါစေအနာဂါမိမေညာများရနိုင်ကြပါစေအရဟတမေညာများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးတို့ရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယနေ့ဘုန်းကြီးတို့ပရိသတ်ကိုဘုန်းကြီးတို့ပြောခြင်းတဲ့ဇာကကအတိပါမှနိဗ္ဗာန်ရောက်မယ်ဆိုတဲ့ဇာကကိုပြောခြင်းပါတယ်ဘာဇာကလဲအတိပါမှနိဗ္ဗာန်ရောက်မယ်အရာတိဆိုတဲ့နေရာမှာအတိဟာအမျိုးမျိုးရှိတာပေါ့ဘုန်းကြီးတို့စာလို့ပေးလို့အရာပြောမယ်ဆိုလို့ရှိရင်စိတ်ဆိုတာလည်းသိတာပဲပညာဆိုတာလည်းသိတာပဲပညာဆိုတာလည်းသိတာပဲနော်ဝိညာဉ်သိပညာသိပညာသိအတိဘယ်နှမျိုးလဲဘာသိတွေပါလဲဝိညာဉ်သိရဲ့ပညာသိရဲ့ပညာသိရဲ့အတိသုံးမျိုးရှိတယ်လို့မှတ်လိုက်ပါဟုတ်တယ်မလားဒါကဝိညာဉ်ဆိုတဲ့စိတ်ကလည်းသိတတ်တဲ့သဘောရှိတယ်ပညာဆိုတဲ့မှတ်သားတဲ့သဘောကလည်းသူလည်းသိတာပဲဒီနေရာလေးမှာဒီလိုသိသွားတယ်ဟိုနေရာလေးမှာဟိုလိုသိသွားတယ်ဟိုနေရာလေးရောက်တော့ဟိုလိုသိတယ်အတိမျိုးမျိုးလေးတွေပြောင်းပြောင်းသွားတာဒါကိုပညာသိလို့ခေါ်တာပေါ့เนาะနောက်တစ်ခါကျတော့ပညာဆိုတာလည်းသိတာပဲအဲ့ဒီအတိ3မျိုးတည်းမှာယခုပြောနေတဲ့အတိပါမနိဗ္ဗာန်ရောက်မယ်ဆိုတဲ့အတိဟာပညာသိကိုပြောတာပါเนาะဘာသိလဲဒါသိရေးကြည့်ပါလေအတို့သိနေတာပဲကိစ္စမရှိဘူးတရားရှုမှတ်ဖို့မလိုဘူးဒီသိတို့မှာရှိတယ်ဒါပညာသိလည်းဖြစ်ခြင်းဖြစ်မယ်ဝိညာဉ်သိလည်းဖြစ်ခြင်းဖြစ်မယ်ပညာသိလည်းဖြစ်ခြင်းဖြစ်မယ်ပညာသိဖြစ်ရင်ကိစ္စမရှိပြီမဲ့ပညာသိလောက်ဝိညာဉ်သိလောက်ဒီသိလောက်နဲ့တော့နိဗ္ဗာန်မရောက်နိုင်ဘူးဟုတ်တယ်မလားအများဖြင့်ဘုန်းကြီးတို့တရားကြီးတွေပြောလို့ပြောတာရှိပါတယ်ဟာဒီလိုတော့မှသိရှိတယ်ဘုမမဓမ္မကြီးတွေကပြောတယ်ဘောဟရှင်တရားတော်အထုတ်တရားထုတ်ဖို့လိုတယ်အသက်ကြီးပြီသူများတွေတရားထုတ်နေကြတာအာတရားထုတ်ဖို့မလိုပါဘူးတို့ယင်ထဲမှာအသိရှိတယ်ဟောဒီလိုကိုနော်တို့ယင်ထဲမှာအသိရှိတယ်အသိရှိရင်နေလို့ရတာပဲအသိရှိရင်ပြည့်စုံနေပြီဒီလိုပြောကြတာအဲ့ဒီအသိကဘာအသိလဲဆိုတာသူကိုယ်တိုင်လည်းသဘောပေါက်ချင်မှာပေါ့နော်သူကိုယ်တိုင်သဘောမပေါက်သလိုကျန်တဲ့ပုံစံတွေကလည်းပဲသူ့ရဲ့စိတ်ကိုခံမှန်းဖို့ရတော့ခက်တယ်ဒီတော့ဝိညာဉ်သိနဲ့ပညာသိလောက်ဆိုရင်အာကိုရလောက်တဲ့အသိဟုတ်ပါမလားဟုတ်ပါပါဘုရားအာကိုရလောက်တဲ့အသိမဟုတ်ဘူးဘုန်းကြီးတို့ဝိပဿနာရှုထောင့်ကပြောမယ်ဆိုရင်ညာတာပညာတော်မဖြစ်သေးဘူးဟုတ်တယ်မလားญาณปริญญาสิ้นတော့မမှီသေးဘူးเนาะญาณปริญญาสิ้นတော့မမှီသေးဘူးญาณปริญญาဆိုတာကသူလဲจาบุญนาวะเนี่ยသိတယ်သိပဲ ဒါပေမဲ့သိသိချာချာဂါကနန္ဒသိမှညာတာပရိညာအသိလို့ခေါ်တယ်။သိသိချာချာဂါကနန္ဒမဟုတ်သေးရင်ညာတာပရိညာအသိလို့မခေါ်နိုင်ဘူး။အဲ့ဒါသရောသိတဲ့အသိသည်ညာတာပရိညာအသိအဆင့်အောင်မြင်ချင်မှမြင်မယ်။အဲ့ဒါကြောင့်ဒီအသိလောက်နဲ့နိဗ္ဗာန်ရောက်နိုင်ပါမလား။မရောက်နိုင်ဘူး။အဲ့ဒါနိဗ္ဗာန်ရောက်ဖို့ဆိုတာကပညာသိသိမှပါသည်လေ။ပညာသိသိမှဝိညာဉ်သိနေလည်းနိဗ္ဗာန်မရောက်ဘူး။ပညာသိနေလည်းနိဗ္ဗာန်မရောက်ဘူး။ဘယ်သိနေပြီးမှလဲ။ပညာသိပြီးမှ။ပညာသိတော်မှာ3မျိုးရှိသေးတယ်။ညာတာပရိညာသိရဲ့၊တိရဏပရိညာသိရဲ့၊ပဟာနာပရိညာသိရဲ့။ဘယ်နှမျိုးလဲ။အဆင့်3မျိုးရှိတယ်ဟုတ်လား။ညာတာပရိညာသိကကြာပုဏဝါနဲ့သိတဲ့အသည့်၊သမ ्या ပြောလို့သိတဲ့အသည့်၊တရားနာလို့သိတဲ့အသည့်၊တရားစာအုပ်ဖတ်လို့သိတဲ့အသည့်တရားဆွေးနွေးလို့ပြီးတဲ့အသည့်ဉာဏ်ရပညာအသည့်နော်ကိုယ်တိုင်တွေးခေါ်လို့ပြီးတဲ့အသည့်ဆိုတာကတော့ဘုန်းကြီးတို့စာရီထဲမှာတော့စိတ္တမယဉာဏ်လို့ခေါ်တယ်ဒါပေမဲ့စိတ္တမယဉာဏ်ဆိုတာဟာနော်ဉာဏ်ပရိညာကိုခြေခံမှစိတ္တမယဉာဏ်ဖြစ်တာဉာဏ်ပရိညာခြေမခံရင်စိတ္တမယဉာဏ်မဖြစ်ဘူးနော်ညတာပရိညာသရာကတရားနာလို့သိတယ်အသိမလားတရားတရားဟောတဲ့အခါမှာကိုယ်ကသွားတရားနာတယ်တရားနာလို့သိတယ်အသိဒါညတာပရိညာအသိအဲ့ဒီညတာပရိညာကိုခြေခံမိမှစိတ္တမယဉဏ်ဆိုတာတစ်ဆင့်တက်လာတာနော်ညတာပရိညာအသိမပါဘဲနဲ့တနည်းအားဖြင့်ပြောမယ်ဆိုရင်သုတ္တမယဉဏ်မပါဘဲနဲ့စိတ္တမယဉဏ်ဖြစ်နိုင်တဲ့ပုဂ္ဂိုလ်သည်ပိစိကဗုဒ္ဓနဲ့တပ္ပိညဗုဒ္ဓပဲရှိတယ်ဟုတ်တယ်မလားသူတို့ကတော့ပရာထောကောသမလို့ဘူးသုတ္တမယဉဏ်မလို့ဘူးနော်ဆရာမကုတရားဘုညာဖြင့်ဒီလိုဆိုရတာကိုဘလူသီကမှတရားနာထားတာမရှိဘူးနော်သူများဟောလို့ပြောလို့သိရတယ်ဆိုရင်လည်းပဲဗုဒ္ဓလို့နာမည်မခံထိုက်ဘူးတပ္ပိညဗုဒ္ဓဆိုတဲ့နာမည်မခံထိုက်ဘူး။တပ္ပိညုဗုဒ္ဓဆိုတဲ့နာမည်ခံထိုက်တဲ့ပုဂ္ဂိုလ်များသည်သူများဟောလို့ပြောလို့သိတာမဟုတ်ဘူး။ကိုယ်ကိုယ်တိုင်ထိုးထွင်းပြီးတော့သိတာ။ဒီတော့ကိုယ်ကိုယ်တိုင်ထိုးထွင်းပြီးတော့သိတဲ့အသည့်ဆိုတာကစိန္ဒမယဉဏ်ရှိသွားရှိမှစိန္ဒမယဉဏ်ဖြစ်ပြီးမှဘာဝနာမယဉဏ်ဖြစ်ရတာမလား။နော်စဉ်းစားပါ။ပိစိကဗုဒ္ဓလောင်းတော်သောနဲ့ကပစ္စေကဗုဒ္ဓမထေရမြတ်ကြီးတို့အားလုံးကြားဘူးကြပါလေနော်ဟိုးကြောက်ပြပေါ်မှာပလက်လန်းပြီးတော့လဲနှောင်းနေရင်းနဲ့တစ်ပင်ပေါ်ကသိရွက်ကလေးတွေကြွေကြလာတယ်သိရွက်ကလေးတွေကြွေကြလာတာကြည့်ပြီးတော့အော်ဟောဒီသိရွက်ကလေးတွေဟာစောစောတုန်းကအညာမှာခိုင်ခိုင်မာမာရက်တည်နေတဲ့သိရွက်ကလေးတွေပဲအခုလေကလေးတိုက်လာတော့အညာကနေပြီးတော့တဖြုံဖြုံနဲ့အညာကိုစွန့်ပြီးတော့အပင်စီကိုစွန့်ပြီးတော့ကြွေကြလာရရှာတယ်။အော်မမြဲတဲ့သဘောဆိုတာဒါလေးပါလားဟုတ်ရဲ့လားဘာလဲမမြဲတဲ့သဘောဆိုတာဒါလေးပါလားဒီလိုကိုနော်အော်ဟောဒီအဝိညာဉ်ကဖြစ်တဲ့ဟောဒီတိရကလေးတွေတောင်မှမမြဲတဲ့သဘောရှိနေသေးရင်ငါရဲ့ခန္ဓာကိုယ်ဟာလည်းပဲမမြဲတဲ့သဘောဧကမုတ်ချာရှိရမှာပေါ့ဒီအတွေးကလေးနဲ့ခန္ဓာကိုညံဆိုင်ပြီးတော့ကြည့်လိုက်တော့သောတကတွေးတဲ့အတွေးကဘာညာလဲစိန္ဒမယညာခန္ဓာကိုညံဆိုင်ကြည့်လိုက်တာကဘာဝနာမယညာညံနှညံနဲ့မဖို့ရရသွားတာတနည်းအားဖြင့်ပြောမယ်ဆိုရင်နော်ညာတာပရိညာအသိမပါဘဲနဲ့သုဒ္ဓမယညာအသိမပါဘဲနဲ့မေဖို့ရရသွားတာအဲဒီလိုရသွားတာဟာပစ္စေကဗုဒ္ဓနဲ့တပ္ပိညဗုဒ္ဓပဲရနိုင်တာဟုတ်တယ်မလားပစ္စေကဗုဒ္ဓနဲ့တပ္ပိညဗုဒ္ဓမှတပါဘလောက်ဉာဏ်ကြီးကျယ်တဲ့အရှင်သာရိပုတ္တရာမထေရမြတ်ကြီးလိုပုဂ္ဂိုလ်မျိုးပင်ဖြစ်စေကမူ မရနိုင်ဘူးနော်ပရာဒောဂောသလို့ခေါ်တဲ့တနည်းအားဖြင့်ပြောရင်သုတ္တမယလို့ခေါ်တဲ့တနည်းအားဖြင့်ပြောရင်ညာတပရိညာလို့ခေါ်တဲ့အတိမပါပဲနဲ့သူတို့မရနိုင်ဘူးနော်အဲ့ဒါကြောင့်မလို့စိန္ဒမယညာဟာလူတိုင်းရဲ့အရာမဟုတ်ဘူးဟုတ်လားလူတိုင်းအရာမဟုတ်ဘူးဆိုတာဘာပြောတာလဲမေးတော့သုဒ္ဓမယညာမပါဘဲနဲ့စေတမယညာသည်လူတိုင်းမဖြစ်နိုင်ဘူး။သို့တော့ခေါင်းတော်ပြိတ္တတွေကြတော့ခဏိသုဒ္ဓမယညာတွေမရှိဘူးလားရှိ။ညာတပညာသည်တွေမဖြစ်ဘူးလားဖြစ်။အဲညာတပညာသည်ဖြစ်သွားပြီဆိုရင်တော့စေတမယညာပေါ်နိုင်ပါလေ။ဟုတ်လား။ညာတပညာသည်ကိုခြေခံပြီးတော့သုဒ္ဓမယညာကိုခြေခံပြီးတော့စေတမယညာမပေါ်နိုင်ဘူးလားပေါ်နိုင်လား။ဒါကတာမန်ပုဂ္ဂိုလ်များအတွက်နော်ဟုတ်ပြီဒါဖြစ်လို့ရှိရင်နိဗ္ဗာန်ရောက်ဖို့ဆိုတာကအကျဉ်းချုပ်အဖြစ်ညာ၃မျိုးရှိရတယ်နံပါတ်၁ကညတပရိညာတရားနာလို့သိတဲ့အသိရှိရမယ်တရားနာမထားဘဲနဲ့လုံးဝကိုတရားနာမထားဘဲနဲ့လုံးဝကိုစာအုပ်ဖတ်မထားဘဲနဲ့ရုပ်ကြောင့်နာကြောင့်အဘိဓမ္မာအကြောင်းဖြစ်ပြအကြောင်းအဲ့ဒီအခြေခံဘာမှနားမလဲဘဲနဲ့ကိုယ့်ဟာနဲ့ကိုစဉ်းစားပြီးတော့တိတဲ့အတိနဲ့နိဗ္ဗာန်ရောက်နိုင်ပါ့မလားဒါတော့မရောက်နိုင်ဘူးနော်ဘလို့မှသူများစီကတရားနာမထားဘဲနဲ့စာဝလည်းဖတ်မထားဘဲနဲ့လေးလည်းလေးလာမထားဘဲနဲ့ကိုယ့်အနေကိုတွေးခေါ်ပြီးတော့တိတဲ့အတိမျိုးစေတမယဉာဏ်မျိုးဆိုတာကဖျားနဲ့ဣစိကဗုဒ္ဓပဲရနိုင်တာဉာဏ်တဲ့ပုဂ္ဂိုလ်တွေဘလို့မှမရနိုင်ဘူးဉာဏ်တဲ့ပုဂ္ဂိုလ်တွေရဲ့အတွေးသည်အတွေးတော့ဖြစ်ခြင်းဖြစ်မယ်ဒါပေမဲ့နိဗ္ဗာန်ရောက်နိုင်တဲ့အတွေးမဟုတ်ဘူးအဲ့ဒီလိုပုဂ္ဂိုလ်မျိုးတွေကိုဖယားလက်ချက်ကမြတ်စွာဘုရားကဘလို့ဟောဟာရနဲ့နာမည်ပေးထားတယ်လဲဆိုရင်တက်ကီလို့နာမည်ပေးထားတယ်ဘလို့နာမည်ပေးထားလဲတက်ကီနော်ကာကြီးနှလုံးဆင့်လုံးဤတင်ဆံခတ်တက်ကီတက်ကီဆိုတာတွေးခေါ်ပညာရှင်လို့ဒီလိုဆိုလိုတယ်ဟုတ်တယ်မလားတွေးခေါ်ပညာရှင်ဖယားလက်ချက်ကလည်းရှိတာပဲဖယားမတန်ငယ်ရလည်းရှိတာပဲအခုလည်းရှိနေတာပဲတွေးခေါ်ပညာရှင်ကြီးတွေတသနာပညာရှင်ကြီးတွေဖီလိုဆိုဖီပညာရှင်ကြီးတွေမရှိဘူးလားရှိဒါတက်ကီပုဂ္ဂိုလ်လို့ခေါ်တယ်ဘလောဘသဘသူတွေးခေါ်တွေကောင်းကောင်းเนาะသုဒ္ဓမယညာမပါရင်ညာတပညာအတိမပါရင်သူတွေးတဲ့အတွေးသည်နိဗ္ဗာန်ရောက်ကြောင်းအတွေးဖြစ်နိုင်ပါမလားအခြားအခြားသောနေရာမှာတော့ပေါက်ပေါက်ရောက်ရောက်တွေးခြင်းတွေးနိုင်မယ်သိပ္ပံပညာရှင်ကြီးတွေဒီလိုပဲတွေးလာတာမလားတရားဥထုတ်ကလေးတွေစံတန်ရင်စံတန်ရင်စံတန်ရင်နောက်ပိုင်းအနည်း10နှစ်15နှစ်နှစ်20ကြာလာတဲ့အခါမှာအဖြေတစ်ခုထုတ်လိုက်တာပဲเนาะဒါပေမဲ့ဗုဒ္ဓဘိဓမာနဲ့ပတ်သက်လို့နိဗ္ဗာန်ရောက်ကြောင်းဝိပဿနာအသိနဲ့ပတ်သက်လို့သုဒ္ဓမယဉာဏ်လို့ခေါ်တဲ့ညာတပညာအသိမပါဘဲနဲ့ဘလို့မှအဖြေမထုတ်နိုင်ဘူးဟုတ်ရလားအဲ့ဒါကြောင့်ဒကာကြီးတွေစဉ်းစားပေါ့နော်ဒကာကြီးတွေစဉ်းစားဟာတို့တို့အသိနဲ့တို့နေလို့ရတာပဲလို့ဒီလိုတော့စိတ်ချလိုက်ချနေလို့မရဘူးနော်ညာတပညာသိမှပါပဲနဲ့တရားနာမထားပဲနဲ့ဟာတို့အသိနေတာပဲအသိတစ်လုံးရှိနေတာပဲတို့ရင်ထဲမှာအသိရှိနေတာဒီအသိရှိရင်တို့နိဗ္ဗာန်ရောက်နိုင်တာပဲလို့အဲ့ဒီလိုတော့စိတ်ချလိုက်ချနေလို့မရဘူးနော်ဘုန်းကြီးကစပြောတာကပါလေအသိပါမနိဗ္ဗာန်ရောက်မယ်ပါတယ်လေတော်တော်အဲ့ဒီသိသည်ကိုကိုယ်တိုင်တွေးခေါ်လို့သိတဲ့အသိမျိုးတော့မဟုတ်ဘူးဒါပြောချင်တာနော်ဒါပြောချင်တာအဲ့ဒီတော့အဲ့ဒီအသိပါမနိဗ္ဗာန်ရောက်မယ်နိဗ္ဗာန်ရောက်ကြောင်းအသိတစ်ခုဖြစ်ဖို့ရန်အတွက်ပရမဆုံးတရားနာရမယ်ပရမဆုံးပါလေတရားနာရမယ်တရားနာရမယ်တရားကိုနာရမယ်ဆိုတာအဲ့ဒီတရားကလည်းပဲဘယ်လိုတရားမျိုးဖြစ်မလဲသစ္စာတရားသစ္စာတရားဆိုတာဘယ်လိုတရားမျိုးလဲဘယ်လိုမှန်တာလဲဆိုတော့နည်းနည်းတော့ခက်သွားပြီပေါ့နော်ဘုန်းတော်ပရိသတ်တွေဟုတ်လားသစ္စာတရားသစ္စာတရားဆိုတော့နှုတ်ထဲမှာတော့ပြောနေကြတာပဲဒါသစ္စာသိသိရင်နိဗ္ဗာန်ရောက်မယ်သစ္စာသိသိရင်နိဗ္ဗာန်ရောက်မယ်ပြောတော့ပြောနေကြတာပဲဟုတ်လားသစ္စာတရားနာရမယ်သစ္စာတရားနာရမယ်ဒါပေမဲ့ တစ္ဆာဆိုတဲ့သကလုံးလေးကိုပိုင်ပိုင်နဲ့နဲ့သိဖို့တော့လိုသေးတယ်နော်မင်းမရဲ့သူများမိလာရင်တော့မဟာခင်ဗျားတို့မောဂိုရီတာကတစ္ဆာနဲ့ပြောနေကြတာတဏ္ဍမေကြီးနေတာပဲတစ္ဆာအသိဆိုတာဘယ်လိုဒီမျိုးလဲမိလာရင်လည်းနဲ့ခက်သေးတယ်ဟုတ်တယ်မဟုတ်လားမဖြစ်တတ်ရင်ခက်သေးတယ်နော်တစ္ဆာဆိုတာအမှန်တရားဟုတ်တယ်မှန်တယ်ဒါပေမဲ့လို့အဲ့ဒီတစ္ဆာသည်ဒီနေရာမှာပရမတ္ထတစ္ဆာသမုဒိတစ္ဆာမဟုတ်ဘူးနော်ပါဠိစာလဲပရမတ္ထသစ္စာဟုတ်ပြီပရမတ္ထဆိုတဲ့သကလုံးနဲ့သစ္စာဆိုတဲ့သကလုံးနဲ့တွဲပြီးတော့ပြောလိုက်ကြတဲ့ကသစ္စာတရားတွေဟာဘယ်တရားတွေဆိုတာကိုအကဲခတ်မိနိုင်လောက်တယ်သစ္စာတရားဟာဘယ်တရားတွေတော့အဲဟုတ်ပြီပရမတ္ထတရားနော်ပရမတ္ထတရားပရမတ္ထတရားဆိုတာဘယ်လိုတွေတော့စိတ်စိတ္တိယုတ်နိဗ္ဗာန်ဘယ်လိုတွေပါလဲသိစေတေရောက်နိဗ္ဗာန်ဟုတ်ပြီเนาะဒါပရမတ္ထတရားဒီတော့နိဗ္ဗာန်ဆိုတာကဆိုင်ရောက်ရမယ့်သစ္စာသိရမယ့်သစ္စာမဟုတ်ဘူးเนาะဆိုင်ရောက်ရမယ့်သစ္စာအတိကိုခြေခံပြီးတော့ဆိုင်ရောက်ရမယ့်သစ္စာသူရပန်းတန်မိမိရပန်းတန်เนาะလမ်းဆုံးပန်းတန်အဲ့ဒီတော့နိဗ္ဗာန်ကိုထွက်တယ်လည်းသိအောင်ကြိုးစားဖို့မလိုဘူးနိဗ္ဗာန်အကြောင်းသိချင်ရင်စိတ်စေတေရောက်အကြောင်းကိုသိအောင်လုပ်နော်ဘယ်လိုပြောနေတာကကွာသူ့ဆင်းတဲ့သူတဖြည်းဖြည်းနဲ့ဆင်းငယ်ဂွင်းဆက်ကလေးတွေနဲ့မြင့်မြင့်ပြီးပြောနေတာနော်ဘုန်းကြီးတို့စကားပြောရင်ဗျာမရသိမ့်မပြောတတ်ဘူးမဟုတ်လားစမိစရာဟိုပြောတယ်ပြောလိုက်တရားလေးပြန်ကောက်လိုက်စမိစရာဟိုပြောတယ်ပြောလိုက်တရားလေးပြန်ကောက်လိုက်ဒီလိုတော့ဘုန်းကြီးတို့မလုပ်တတ်ဘူးကိုပြောတဲ့ဥတည်ချက်ကိုရောက်အဓိကကြားတဲ့သကလုံးလေးတွေနဲ့အစင်းစင်တစိမ့်မိတစိမ့်တစိမ့်မိတစိမ့်ဘုန်းကြီးတို့ပြောပြပါမယ်နော်အဲ့ဒီတော့သစ္စာဆိုတာကအမှန်တရားအဲ့ဒီအမှန်တရားဆိုတာပရမတ္ထတရားအဲ့ဒီပရမတ္ထတရားက၄မျိုးရှိတယ်အဲ့ဒီ၄မျိုးထဲမှာနိဗ္ဗာန်ဆိုတဲ့အမှန်တရားကဆိုင်ရောက်ရမယ်အမှန်တရားဘာတရားလဲဆိုင်ရောက်မယ်အမှန်တရားတကယ်တရားမဲ့မှတရားကစိတ်ရဲ့စိတ်တည်းရဲ့ရုပ်ရဲ့ဘယ်နှပါးတဲ့တော့ပြန်ပြောပါဦးစိတ်ရဲ့စိတ်တည်းရဲ့ရုပ်ရဲ့ဟောပြီးစိတ်ရဲ့စိတ်တည်းရဲ့ရုပ်ရဲ့တရား3မျိုးအဲ့ဒီတရား3မျိုးထဲမှာနော်စိတ်ဆိုတာလဲနတ်တရားပဲစိတ်သေးဆိုတာလဲနတ်တရားပဲရုပ်ကတော့ရုပ်တရားအေးနတ်တရားချင်းပေါင်းလိုက်တဲ့အခါကျတော့ရုံနဲ့နတ်ဒါပဲဟုတ်တယ်မဟုတ်လားတကယ်တရားမှာကဘယ်လိုနဲ့ဘယ်လိုပါလဲယုံနဲ့နံနော်ယုံနဲ့နံအဲ့ဒါကိုတကယ်သိရမယ်အဲ့ဒါသိရမယ်အမှန်တရားဒီတော့တစ္ဆတရားနာပါတစ္ဆတရားနာပါဆိုတာဟာယုံအကြောင်းပါမယ်နံအကြောင်းပါမယ်ဟနော်ယုံဆိုတဲ့စကားလုံးလေးပြောယုံနဲ့မလုံလောက်ဘူးယုံရဲ့သဘောကိုခွဲခြားစိတ်ဖြာပြီးတော့မိမိတဏ္ဍာမှာဘယ်လိုသဘောလေးဟာဖေးရလေးဟာယုံတရားဖြစ်ပါတယ်ဆိုတာကိုနားလည်သွားအောင်ပြောတဲ့တရားဖြစ်ရမယ်ဟုတ်ရလားအဲ့ဒါမှသစ္စာတရားเนาะနံဆရာကဘယ်လိုသဘောတရားရှိတယ်ဘယ်လိုသဘောဒီနံအဲ့ဒီနံဆရာဘယ်လိုအရာလေးမိမိတဏ္ဍာမှာဘယ်လိုဖြစ်နေရင်အဲ့ဒါလေးဟာနံတရားလေးပဲအဲ့ဒီလိုကိုစိတ်ထဲမှာကွက်ကွက်ကွင်းကွင်းပေါ်လာအောင်ပြောနိုင်တဲ့ပြောနေတဲ့တရားဒီသစ္စာတရားဒီလိုမဟုတ်လားဒီတော့မောဂောဆရာတော်ဘုရားကြီးမြဲတမ်းရွတ်နေတဲ့ပိတကောပရိသပါဠိရှိတယ်။ပရာဒောသဂောသောသစ္စာနုတ္တိ။သစ္စာနုတ္တိသစ္စာနှင့်ဆက်သောတရားကိုပရာဒောဂောသောသရဝအထာမနာကြားထားရမယ်။ဒါပြောရမလား။ဘယ်တရားမျိုးနာကြားထားရမှာလဲ။သစ္စာနှင့်ဆက်သောတရားသစ္စာတရားတော်ဘယ်လိုတရားမျိုးလဲ။အဲပရမတ္ထတရားအပြည့်စုံပြောမယ်ဆိုရင်စိတ်တို့စတသိက်တို့ယုတ်တို့အချင်းချင်းပြောလိုက်တော့ယုံနဲ့နံအဲ့တော့ယုံအကြောင်းကိုပိုင်ပိုင်နိုင်နိုင်ပြောတာဖြစ်ရမယ်နံအကြောင်းကိုပိုင်ပိုင်နိုင်နိုင်ပြောတာဖြစ်ရမယ်ဟုတ်တယ်မလားယုံအကြောင်းကိုပိုင်ပိုင်နိုင်နိုင်ပြောနိုင်ရမယ်နံအကြောင်းကိုပိုင်ပိုင်နိုင်နိုင်ပြောနိုင်ရမယ်ဓမ္မသစ္စာတရားလို့ခေါ်တယ်တသံဃာတော်ရှင်မြတ်တွေလည်းဒီထဲမှတ်ထားပါနော်သစ္စာတရားပွဲချင်းမှာသစ္စာအလှူ သစ္စာတရားဝဲခြင်းမှာသစ္စာတရားတွေတက်ဟောနေပြီးတော့ရောကြောင်းနိုင်အကြောင်းမှာပိုင်ပိုင်နဲ့နဲ့မပြောနိုင်ဘူးဆိုရင်အဲ့ဒီဘုံကြီးသစ္စာကြောင်းဟောနေတာမဟုတ်ဘူးဒီလိုမှဟုတ်တယ်မလားကောကောရဓမ္မခရိကလွတ်တော့မယ်ဆိုရင်အဲ့ဒါသိရေးကြည့်တယ်အဲ့ဒါသိရေးကြည့်တယ်ဘုန်းကြီးတို့တစ်ခါတစ်ခါတရားနာကြည့်တယ်နော်လုံနေတာကသစ္စာတရားပွဲတရားစခန်းပွဲဒါပေမဲ့လို့ရောကြောင်းနိုင်ကြောင်းကိုပိုင်ပိုင်နိုင်နဲ့ဟောတာသိမတွေ့ရဘူးတခါတခါပေါ့နော်အချို့ချို့ပုံပေါ်တယ်သိမတွေ့ရရောကြောင်းနိုင်ကြောင်းပိုင်ပိုင်နိုင်နဲ့ဟောတာမဟုတ်ဘူးဆိုရင်အဲ့ဒီတရားတွေသစ္စာတရားဟုတ်ပါမလားမဟုတ်နိုင်ဘူးအဲ့ဒါကြောင့်မလို့သစ္စာတရားပါပဲလို့နာမည်ခံထားပြီဆိုရင်ရောကြောင်းနိုင်ကြောင်းကိုပိုင်ပိုင်နိုင်နဲ့ဟောနိုင်ရမယ်ဟောနိုင်ရမယ်အဲ့ဒီတရားကိုနာကြားရမယ်နော်အဲ့ဒါမှသစ္စာတရားဟုတ်ပြီအဲ့ဒီသစ္စာတရားကိုနာကြားမှညာတာပရိညာဖြစ်တယ်ဒါပြောတာမဟုတ်လားသစ္စာတရားနာကြားမှဘာပရိညာဖြစ်တော့ညာတာပရိညာဖြစ်တယ်နော်ညာတာပရိညာဖြစ်တယ်ဒီတော့ယောက်ျားကိုပိုင်ပိုင်နဲ့နဲ့နားလည်ရမယ်နာကြားကိုပိုင်ပိုင်နဲ့နဲ့နားလည်ရမယ်အဲ့ဒီလိုနားလည်တဲ့အသိအဲ့ဒီအသိကိုအခြေခံပြီးတော့မှဆင်ပေါ်အားဖြင့်ထိုးထွင်းသိတဲ့တိရဏပရိညာအတိဖြစ်ရမယ်ဟုတ်တယ်မလားဒုတိယဉာဏ်เนาะဒုတိယဉာဏ်ကယုံကြောင်းနာကြောင်းကိုထိုးတွင်သိတဲ့ဉာဏ်ဟုတ်တယ်မလားပရမဉာဏ်ကဘာလဲယုံကြောင်းနာကြောင်းနားလည်တဲ့ဉာဏ်ဒုတိယဉာဏ်ကယုံကြောင်းနာကြောင်းထိုးတွင်သိတဲ့ဉာဏ်เนาะပါဠိလိုပြန်ပြောမယ်ညာတာပရိညာဆိုတာဘာပြောတာလဲယောကြောင်းနာကြောင်းနားလေတဲ့ဉာဏ်တိရဏပရိညာသရာဘာပြောတာလဲယောကြောင်းနာကြောင်းထိုးထွင်းသိတဲ့ဉာဏ်ဒါဘုန်းကြီးတို့ဝိပဿနာတရားလုံးအားထုတ်နေတဲ့ယောဂီတော်စင်ပုဂ္ဂိုလ်ပေါင်းတို့ကိုသစ္စာအတိသိတယ်ဆိုတာဘယ်လိုအတိမျိုးမှသစ္စာအတိဖြစ်တယ်ဆိုတာကိုဘုန်းကြီးတို့ကနေ့ပြောပြနေတာပဲအခြေခံပြောပြနေတာပဲနော်အဲ့တော့တရားတော်နာမနေပါရဲ့တရားလည်းပဲထိုင်နေပါရဲ့ဆရာလည်းကြည့်တော့ပါရဲ့နော်ထိုးထင်းသိဖို့နေနေသားသားတချို့တချို့ယောက်ျောင်းနာကျောင်းနားလည်းမသွားတဲ့ယောဂီတွေအများကြီးတွေ့ရတယ်ဆရာသမားတွေဘယ်တော့ပဲရှင်းပြရှင်းပြယောဂီတွေနားမလဲရင်ယောဂီတို့မှာညာတာပရိညာဖြစ်ပါမလားဒါလည်းမှန်တော့ဒါလည်းမှန်တာအဲ့တော့တရားတော်နာတယ်ဇဏန်းလေးလောက်မှတ်ထားပြီးတော့ရည်စရာလေးလောက်မှတ်ထားပြီးတော့ပုံမြင်လေးလောက်မှတ်ထားပြီးတော့ယောက်ျောင်းနာယောက်ျားတော့ဘာပြောလို့ပြောလိုက်မှမသိပါဘူးဆိုရင်တော့ဘုန်းကြီးတို့ယောဂီတွေဘက်ကခြုံရင်းချက်ပဲဟုတ်တယ်မလားအဲ့တော့တရားနာဖို့ကလည်းပဲတရားနာတယ်ဆိုတာလည်းနာနည်းမှန်ဖို့အမှန်တရားလိုအပ်ပါတယ်နော်ပေးတဲ့ပုဂ္ဂိုလ်ကတော့နှစ်ခေါက်အောင်ပေးမှာပဲနော်ဒါပေမဲ့အကာကိုဖယ်ပြီးတော့အနှစ်ကိုယူအနှစ်ကိုဖယ်ပြီးတော့အကာတက်တက်ယူမယ်ဆိုရင်တော့တရားနာရာကျုံမနှက်ဘူးမှတ်ထားနော်အနှစ်ကိုဖယ်ပြီးတော့အကာတက်တက်ယူရင်တရားနာရာကျုံမနှက်ဘူးဘာကိုဖယ်ပြီးတော့ဘာကိုယူရမှာလဲအကာကိုဖယ်ပြီးတော့အနှစ်ကိုယူတတ်အောင်ကြိုးစားယူအကြောင်းနာလဲအကြောင်းနားလဲအောင်ကြိုးစားနော်နားလဲအောင်ကြိုးစားနားမလဲရင်မေးမေးရမှာဘရောမှာမရှက်နဲ့ဟုတ်လားမေးရမယ်ဆွေးနွေးရမယ်မေးတယ်ဆိုတာကလည်းပဲဒီလိုတော့ရှိတာပေါ့လေကိုရှင်ချင်းမေးနေလို့တော့အဖြစ်မှရောက်ချင်မှရောက်မှာဆရာသမားတွေကိုမေးနော်အဲဒီလိုမေးတဲ့အခါမှာကိုမသိရင်မေးတာမေးလာတာမေးလည်းအကိစ္စမရှိဘူးနော်အကိစ္စမရှိဘူးအဲ့တော့ယောကြောင့်နာကြောင့်နားလည်မှညာတာပြင်ညာဖြစ်တယ်ယောကိုနာယောသဘောနာသဘောထိုးထွင်းသိမှတိရဏပြင်ညာဖြစ်တယ်ပြန်ပြောယောကြောင်းနာကြောင်းနားလည်းမှယတပရိညာဖြစ်တယ်ယောသဘောနာသဘောထိုးရင်းသိမှတိရဏပရိညာဖြစ်တယ်အဲ့ဒါလို့ဖြစ်အောင်နာရမယ်နော်ယောကြောင်းနာကြောင်းနားလည်းအောင်နာရမယ်ယောသဘောနာသဘောသိအောင်ကျင့်ရမယ်ဒါကအတိနော်အဲ့ဒီအတိပါမှဘာဖြစ်မလဲနိဗ္ဗာန်ရောက်မှာအဲ့ဒီအတိပါသွားပြီဆိုရင်နောက်ဆုံးအတိကပဟာနပရိညာအတိဘာအတိလဲပါဏပရိညာသီဆိုတော့ပါဏပရိညာသီဆိုတာခွန်ကြီးတို့စာလို့ရပြောမယ်ဆိုရင်တော့ဘင်္ဂဉာဏ်ဤစတာပါပဲ ယောက်နာတို့ရဲ့အပြက်ကိုမြင်သွားပြီဆိုရင်အပြက်ကိုမြင်သွားပြီဆိုကြတဲ့ကလိုချင်စရာဘာမှမရှိတော့ဘူးဟုတ်တယ်မလားလိုချင်စရာဘာမှမရှိတော့ဘူးသူ့ကြည့်လဲအပြက်သူ့ကြည့်လဲအပြက်သူ့ကြည့်လဲအပြက်ဘာချစ်ချစ်အပြက်ဆိုကြတဲ့ကစိတ်ပြတ်သွားပြီစိတ်ပြတ်တဲ့ဒါဘာပြောတာလဲလို့ဆိုတော့လိုချင်တဲ့တဏ္ဍာဆန္ဒလေးတွေယော့သွားတယ်အဲဒီလိုယော့သွားခြင်းသည်ပဟာနာပဲနော်အဲဒီတော့မဲ့ညာဖုန်ညာရမှပဟာနာဖြစ်တယ်လို့မထင်နဲ့ဒါထက္ကရာဆရာကပြောတာနော်ဘုသောတိမံမှာလည်းပြောတယ်ပိဋကဗြဟ္မထက္ကရာမှာလည်းပြောတယ်ပင်ကညာရသွားရင်ကိုပဲနော်အပြက်ကိုမြင်သွားရင်ကိုပဲတဏှာကိလေသာလေးတွေယော့သွားပြီပါသွားပြီဟုတ်တယ်မဟုတ်လားဒိဋ္ဌိကိလေသာလေးတွေလည်းယော့သွားတာပဲပါသွားတာပဲဟုတ်လားဘာဖြစ်လို့တော့အမှန်ကိုအမှန်နဲ့မြင်သွားတာကိုနော်အပြက်ကိုမြင်သွားပြီဟာလူချင်းစရာဘာမှမရှိဘူးလူချင်းစရာဘာမှမရှိဘူးဈေးကဝဲလာတယ်ဆိုကြပါစို့ဖန်ခွက်ကလေးတစ်လုံးအင်မတန်လှလို့ဝဲလာတာနော်လှလို့တိတ်တိတ်ချာချာကိုကြည့်ပြီးသဘောကျလို့ဝဲလာတာအိမ်လဲရောက်တော့အမှန်မတင်အဲ့ဒီဖန်ခွက်ကလေးကအဲ့နေမယ်၊ကွဲနေမယ်၊ပဲ့နေမယ်ဆိုရင်စိတ်ပြတ်သွားပြီလူချင်းနဲ့စိတ်မရှိတော့ဘူးနော်လူချင်းနဲ့စိတ်မရှိစိတ်ကုန်သွားတာပဲဟုတ်လားအပယ်ကလေးမြင်လိုက်တာနဲ့တကယ်နဲ့စိတ်ကုန်သွားပြီနော်အပြစ်မြင်လိုက်တာနဲ့စိတ်ကုန်သွားတာပဲအဲ့ဒါဟာလိုချင်တဲ့စိတ်ကလေးယော့သွားတယ်လို့ဆိုလိုတယ်အဲ့ဒါဟာတဏှာလေးယော့သွားတာပဲဟုတ်တယ်မဟုတ်လားတဏှာလေးယော့သွားတာဆိုတာဒါပြောတာနော်အဲ့တော့မိမိတဏှာမှာလည်းရုပ်တွေနာတွေယောသဘောနာသဘောကိုပိုင်ပိုင်နဲ့နဲ့သိတယ်သိယုံနဲ့ယော့ပြီလားစာလို့ရပြောရင်မယော့သေးဘူးပဲကြမှာယောတော့အပြစ်မြင်မှာယောတာနော်အပြစ်မြင်မှာယောတာခွေးတော်မဟုတ်ဆရာတော်ဘုရားကြီးရဲ့အမိန့်စကားနဲ့ပြောမယ်ဆိုရင်တော့ဖြစ်ပြက်မုန်းတယ်ပေါ့ဖြစ်ပြက်မုန်းတယ်ဆိုတာဘာပြောတာလဲဆိုတော့ကိုယ်မြင်လည်းရတဲ့ဖြစ်သဘောပြက်သဘောအပေါ်မှာညင်းငွေယုံရှာဆက်ဆုပ်ပြီးတော့မချစ်ကျင်တော့လောက်အောင်ဖြစ်သွားတာသူ့အပေါ်မှာတမတ်နှစ်တဲ့အာလရတွေကင်းသွားတာနော်ဆန္ဒတွေယော့သွားတာလက်သာလက်ခံထားရတယ်မလွဲ့တာသလိုသာလက်ခံထားရတယ်စိတ်ထဲမှာတော့သောသောကလောက်နှစ်နှစ်သက်သက်မရှိတော့ဘူးအဲ့ဒါကိုပြောတာသောသောကလောက်နှစ်နှစ်သက်သက်မရှိတော့ဘူးဆိုရင်နှစ်သက်မှုဆိုတဲ့တဏှာလေးယော့သွားတယ်ຢာကံတို့ယော့သွားပြီယော့သွားတာဟာကင်းသွားတာပဲအဲ့ဒီကင်းသွားအောင်ဘယ်လိုကပယ်လိုက်တော့ဉာဏ်ကပယ်လိုက်တယ်ဘယ်လိုကပယ်လိုက်လဲအဲ့ဒါပဟာနာပရိညာပဲဒီတော့ပဟာနာပရိညာသဘောကိုနော်ကောင်းကောင်းနားလဲခြင်းပါတယ်ဆိုရင်ပဟာနာပရိညာဆိုတာဟာသူ့ရဲ့အပြစ်ကိုမြင်လို့လိုချင်တဲ့ตาရတဲ့တတ်မဲ့တဲ့နှစ်သက်တဲ့သဘောလေးတွေယော့သွားတာပြောတာလောကကင်းတာကြတော့ဘယ်ကြမှာကင်းတော့ဆိုင်ရဆိုင်ရမဲ့ကြမှာကင်းတာပေါ့ဟုတ်တယ်မဟုတ်လားဆိုင်ရဆိုင်ရမဲ့ကြမှာလောကကင်းသွားတယ်သို့တော့အပြစ်ကိုမြင်ပြီဆိုတာနဲ့တပြိုင်နက်ယော့သွားပြီเนาะယော့သွားပြီအဲဒီလိုယော့သွားအောင်ဘလူကပယ်လိုက်တော့အဲ့ညာကပယ်လိုက်တာအဲ့ဒီညာนี่ဘာညာလဲပဟာနာပရိညာမှတ်ရနော်အဲ့ဒီညာဘာညာလဲဟောပြီဒီတော့ကိလေသာပယ်တဲ့နေရာမှာညာပဲဆင့်တယ်ညာ3စိတ်နဲ့ပယ်တယ်အဲ့ဒီညာ3စိတ်နဲ့သွားမှနိဗ္ဗာန်ရောက်မယ်အဲ့ဒီအတိ3မျိုးပါမှနိဗ္ဗာန်ရောက်မယ်ဒီတိ3မျိုးမပါရင်နိဗ္ဗာန်ရောက်နိုင်မှာမလားဒီတော့အတိ3မျိုးကိုပြန်ပြောပါဦးနံပါတ်1ကဘာလဲညာတာပရိညာနံပါတ်2ကကျရဏပရိညာနံပါတ်3ကပါဏပရိညာအသိပဲနှမျိုးလဲဟောပြီဒါဖြင့်ဘုန်းကြီးတို့ရဲ့ဥဒေကျလမ်းကြောင်းကိုပြန်ရောက်အောင်သွားလိုက်မယ်အဲ့ဒီအသိလေးတွေမဖြစ်နိုင်သေးပါဘူးဆိုရင်ဘလူရဲ့ဖုံးလွှမ်းမှုခံထားရလို့လဲအဝိဇ္ဇာဒါပြောခြင်းတော့နော်ဒီတော့အသိပါမနိဗ္ဗာန်ရောက်မယ်ဟုတ်ရလားဘာလဲလဲအသိပါမနိဗ္ဗာန်ရောက်မယ်ဘုန်းကြီးတို့ယောဂီတွေယခုနိဗ္ဗာန်ရောက်နေပြီလားအာမပါလို့လေအတိမပါတာဘာကြောင့်လဲအဝိဇ္ဇာရှိနေလို့တတန္တရာလုံးဟောရအဝိဇ္ဇာကဖုံးလွှမ်းလာခဲ့တာဒီနေ့အထိပဲပြောကြပါစို့ဟုတ်တယ်မဟုတ်လားတတန္တရာလုံးဘယ်လိုဖုံးလွှမ်းလာခဲ့လဲအဝိဇ္ဇာဖုံးလွှမ်းနေဆိုတာကမသိမှုနဲ့နေခဲ့ရတာပေါ့ဘာနဲ့နေခဲ့ရကြဲဒီလိုဆိုရင်ပရိစ္ဆသမုပ္ပါအာယုံပြုနော်ပရိစ္ဆသမုပ္ပါအာယုံပြုစက်ဝိုင်းကိုအာယုံပြုလိုက်မြတ်စွာဘုရားသခင်ကတော်မြတ်ကြီးသည်နော်မ မိမိရဲ့တဏ္ဍာမှာရှိတဲ့သဘောတရားတွေကိုရှုမှတ်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ဟောဘုန်းကြီးတို့ဗောဓိပင်နဲ့ရှုပလင်မှာမာသကရတရား3ခုနှစ်ကဆုံလာပြင်းနေနော်အဲ့ဒီလိုရှုမှတ်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ပထမဆုံးဘာတွေ့တယ်လဲဆိုရင်ရုပ်တည်နေတယ်မတွေ့သေးဘူးနော်ပထမဆုံးဘာတွေ့တယ်လဲဆိုရင်သူ့ရဲ့ဘဝဖြစ်စဉ်တွေဘာတွေ့တယ်ဘဝဖြစ်စဉ်တွေဘဝဖြစ်စဉ်တွေကိုရုပ်ရှင်ထဲမှာကြည့်ရတယ်လို့ပဲတခါတည်းနော်ဒီဘဝကနေနောက်ဘဝနောက်ဘဝနောက်ဘဝနောက်ဘဝတဘဝပြီးတဘဝပြန်ပြီးတော့မြင်နေတာဘဝဖြစ်စဉ်တွေပြန်မြင်အဲ့ဒီတော့မြင်တဲ့ဉာဏ်ကိုပုပ္ပိနိဝါဒနုဒ္ဓိဉာဏ်လို့ခေါ်တယ်။ဟုတ်တယ်မလား။ပုပ္ပိနိဝါဒနုဒ္ဓိဉာဏ်နဲ့ကြည့်လိုက်တယ်။မြတ်စွာဘုရားသခင်ကရမကြီးကခုနဖုန်းကြီးပြောခဲ့ပြီးပြီလေ။ဘုရားရှင်တို့မြေဒီမှာညာတာပရိညာလို့ခေါ်တဲ့သုတ္တမယဉာဏ်ရှိရလား။သူများစီကတရားနာရတယ်ဆိုတာရှိရလား။မရှိဘူး။သူများစီကတရားနာရတယ်ဆိုတာလေမရှိသလိုသူ့ကိုဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်ကရှိရလားမရှိဘူးသူကစပြီးတော့သိရမှာကိုဟုတ်တယ်မလားသူ့အရင်သိထားတဲ့ပုဂ္ဂိုလ်မရှိဘူးအဲ့ဒီတော့အားကိုးရမရှိဘူးလေနော်ဘုန်းတော်ပရိသတ်တွေစဉ်းစားကြည့်ပါဘုန်းတော်ပရိသတ်တွေမိုင်မတန်ကံကောင်းပါတယ်နော်ကိုဘာမှမသိဘူးထားအင်ကနေထွက်လာတော့ကဘာမှမသိဘူးဘာမှမသိဘူးဒါပေမဲ့ဟောဒီရေတာဓမ္မယောရောက်လာတာနဲ့တကယ်နဲ့တရားတွေနာကြည့်လိုက်တာနဲ့တကယ်နဲ့အသိကလေးတွေမတိုးဘူးလားတိုးလားတထိုင်နဲ့တိုးသွားတာပဲသူ့တိုင်းတာနဲ့သူပေါ့နော်သူ့တိုင်းတာနဲ့သူတထိုင်နဲ့တိုးသွားတာပဲကြက်ခုတ်ကြက်ခဲ9နှစ်4နှစ်5နှစ်6နှစ်လုံးနေစရာလိုလားမလိုဘူးနော်မြတ်စွာဘုရားဖရာလောင်းဘဝမှာအဲ့ဒီအသိကလေးရဖို့ရုပ်ဆိုတဲ့အသိကလေးရဖို့နာမ်ဆိုတဲ့အသိကလေးရဖို့ချောင်းလိုက်တယ်စူးစမ်းခဲ့ရတာသိသလားမသိခဲ့ဘူးဟုတ်တယ်မဟုတ်လားပြောပေးမဲ့လူကရှိရလားဘလို့မှလည်းမရှိဘူးပြောပေးမဲ့ပုံကိုယ်တွေကဘာတွေသာပြောပေးနိုင်လဲဆိုရင်ဇန်အကျင့်နေနော်ဒီဘောဓရဇန်တို့အရဘောဓရဇန်တို့အဲ့ဒါတွေတော့သူတို့ပြောပေးနိုင်တယ်ဒါပေမဲ့အဲ့ဒီဇန်အကျင့်ဒေသည်နိဗ္ဗာန်ရောက်ကြောင်းဟုတ်ရလားမဟုတ်ဘူးနော်မဟုတ်ဘူးအဲ့ဒါကြောင့်မလို့ဒီအကျင့်နေကျင့်တဲ့အဲ့ဒီသူတို့ပြောတဲ့အတိုင်းကျင့်လာတဲ့အခါမှာသူတို့ပြောတဲ့ဇံပဲရတာပဲနိဗ္ဗာန်တော့မရဘူးဒါသူသိသွားတယ်နော်ဒါလည်းပဲမြတ်စွာဘုရားအလောင်းတော်ကြီးမလို့သိတာပါဘုန်းကြီးတို့ယောဂီတွေသာဆိုရင်ဘယ်နဲ့လဲအဲ့ဒီအကျင့်နဲ့ပဲဟာတို့ဒီအသိတွေရပြီကွာတန်ဖိုးရှိလိုက်တာဒါနဲ့ကျင့်နေပြီးတော့ဒါပဲဆက်ကျင့်နေမှာပဲဟုတ်တယ်မဟုတ်လားဒီခေတ်မှာလည်းတချို့ရှိတယ်လေနော်ဝိဇ္ဇာတို့เนาะခန္ဓာကြီးတို့ဓာတ်တို့နတ်တို့အသိတွေလေတမထအကျင့်နေနဲ့အကြာမြင်နေနဲ့အဲ့ဒီသိတွေရလာတဲ့အခါကျတော့ဟာတို့ဒီသိတွေလည်းကောမရသေးဘူးအခုရပြီဒီအသိတွေဟာအင်မတန်ကောင်းတဲ့အသိတွေပဲဆိုပြီးတော့အဲ့ဒီအသိတွေနဲ့ပဲတင့်တင့်ရောင်ရဲနေတဲ့ပုံကိုယ်တွေအများကြီးရှိတယ်ဒါပေမဲ့ဖျားလောင်းတော်ကြီးသည်အဲ့ဒီအသိလောင်းနဲ့သူကြည်နိုင်ရလားသူကိုယ်တိုင်ကဟောရီအသိတွေအာကိုရာလောက်တဲ့အသိမဟုတ်ဘူးလို့သဘောပေါက်တယ်ဟုတ်တော့နော်ဘုန်းကြီးတို့ပရိသတ်တွေဆိုလို့ရှိရင်အဲ့ဒီအသိလောက်နဲ့ကျင့်တတ်နေမှာပေါ့ဒါပေမဲ့ဖရာလောင်းတော်ကြီးသည်မကျင့်တတ်ဘူးဟောရီအသိတွေအာကိုရာဖြစ်လောက်တဲ့အသိမဟုတ်ဘူးဆိုတာသူသိတယ်ဟုတ်တယ်မဟုတ်လားလိုက်ရှာတဲ့အခါကျတော့လည်းပဲသူ့ကိုပြောပြနေတဲ့ပုံကတရားမှမရှိဘူးမရှိတော့သူကလည်းကျင့်တယ်ကျင့်တော့လည်းရသလားမရဘူးအဲ့ဒီလိုနဲ့ဘလောက်ကြာသွားလဲ6နှစ်တောင်ကြာသွားတာဆရာရှာတော့လည်းဟောဒီပတ္တိဆရာမတွေ့ကိုယ်ကလည်းကျင့်တော့လည်းဟောဒီပတ္တိမှန်ကန်တဲ့လမ်းစဉ်မရောက်ဘလောက်တနာဆရာကောင်းတော့เนาะတိတိကျကျစဉ်းစားကြည့်ပါအဲ့ဒီလောက်ပင်ပင်ပန်းမဒုက္ခအရောက်ခံပြီးတော့ကျင့်လာခဲ့တဲ့ဗုဒ္ဓရဲ့လမ်းစဉ်ကနေ့ဖုန်းတို့ပြိဿတွေလွယ်လွယ်နဲ့မရဘူးလားရလွယ်လွယ်နဲ့ရတော့လေတံပိုးမထားတဲ့စိတ်တွေပေါ်တတ်တယ်တံပိုးမထားတဲ့စိတ်တွေပေါ်တတ်တယ်တံပိုးထားပါเนาะတံပိုးထားပါတို့အကုသိရတဲ့အသိဟာ မြတ်စွာဘုရားသခင်ကတော်မြတ်ကြီးပင်ပင်ပန်းပန်းနဲ့ကြိုးစားပြီးမှသိရတဲ့အသည့်ဖြစ်ပါလားအဲ့ဒီအသည့်ကိုတော့ခဏလေးလွယ်လွယ်ကူကူသိရပြီအင်မတန်ဝါသစရာကောင်းတာပဲဗုဒ္ဓဖျားရှင်ရဲ့သာသနာတော်နဲ့တွေ့လို့ဒီအသည့်တွေတို့ရတာပဲဖျားရှင်ရဲ့သာသနာတော်နဲ့တွေ့ရခြင်းရဲ့ကျေးဇူးဟာဒီလောက်ကိုကြီးမားပါကလားလို့သုံးသပ်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ဖို့ပဲဟုတ်တယ်မလားသာသနာတော်နဲ့တွေ့ရခြင်းရဲ့တန်ဖိုးကိုအဲ့ဒီလိုထားပါနော်သာသနာတော်နဲ့တွေ့ရခြင်းရဲ့တန်ဖိုးကိုအဲ့ဒီလိုသဘောပေါက်ပါအဲ့ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကကိုယ်တိုင်စူးစမ်းပြီးတော့ကြည့်တယ်ဘလို့မှမရဘူးအဲ့ဒီနေ့ကျတော့ညဘက်အခါတည်းအဖိနေညပေါ့နော်အဖိနေညမှာအိမ်မကြီးတွေမှတ်တယ်အာမနေ့မိုးလင်းရောက်တဲ့အခါကျတော့ဒီအိမ်မကြီးတွေအနေထားရဆိုတော့ငါဒီနေ့သာသိခြင်းနဲ့အသိဉာဏ်ဧကံမုတ်ချရပြီဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့တခါတည်းသူ့ဇာတာတထေသမီးလှူတဲ့ခန္ဓာလူစွမ်းကိုဖုံးပေးသုံးဆောင်ပြီးတော့တက်တက်ကြွကြွအာရဝမ်းသာစွာနဲ့နေရင်္ဒရာမြစ်ကနေကုန်းပေါ်ကိုတက်ညောင်မင်းကလေးတွေအော်အော်ရှိတဲ့ရက်ကိုသွားအရေးကောင်းတဲ့ညောင်မင်းတပင်တို့ဝင်ခိုကပ်ပြီးတော့ညနေဆောင်အခါကာလမှာတရားအထုတ်တယ်အဲဒီလိုအထုတ်တော့လဲပရမအဆုံးရတဲ့အတိကယုံကြောင်းနိုင်ကြောင်းသိရလားမသိဘူးနော်မသိသေးဘူးယုံကြောင်းနိုင်ကြောင်းသူမသိသေးဘူးပြောပြမလို့လည်းမရှိဘူးလေဟုတ်တယ်မဟုတ်လားပြောပြမလို့လည်းမရှိဘူးစာကြည့်လို့လည်းစာထဲမှာလည်းမရှိဘူးအဲ့တော့ကိုယ်နဲ့ကိုယ်စူးစမ်းပြီးတော့ကြည့်တယ်ကြည့်နေကြည့်နေကြည့်နေနဲ့တမာရီတရားတွေကလွန်ခဲ့လာတယ်အရင်နှောင်းကလေးကတမာရီကရလာခဲ့တာဆိုတော့တမာရီရဲ့အရှင်ကြောင့်လွန်ခဲ့တဲ့ဘဝတွေကိုပြန်ပြီးတော့ဆင်ခြင်လို့ရတယ်။ရပြီရညာတော့လည်းပဲရုပ်ကိုသဘောမပေါက်ပါဘူး။နာမ်အကြောင်းကိုသဘောမပေါက်ပါဘူး။ခန္ဓာအကြောင်းသဘောမပေါက်ပါဘူး။ဘာကလေးကိုသာမြင်ခဲ့တယ်လဲ။ဘဝတွေကိုသာမြင်ခဲ့တာ။ပြဉ္ညာတွေကိုသာမြင်ခဲ့တာ။ဟုတ်တယ်မဟုတ်လား။တဘဝပြီးတဘဝတဘဝပြီးတဘဝဖြတ်သန်းလာခဲ့တဲ့ပြဉ္ညာပုံပန္နရာကြီးတွေကိုပဲမြင်ခဲ့ပါတယ်။နော်မြင်ခဲ့ပါလေဘယ်နဲ့လဲဘုန်းကြီးတို့ယောဂီတွေတရားကြီးတွေကိုယ်ကလည်းတရားထုတ်လို့အဲ့ဒီအတိအမြန်ရလာပြီဆိုရင်ဟာတယ်ဟုတ်ပါလားပေါ့နော်တယ်ဟုတ်ပါလားဆိုပြီးတော့ကျင့်နိုင်ကြမှာမလားအဲ့ဒီအတိတွေနဲ့ဟာရှင်းဖြစ်နောက်ဖြစ်တွေများဟောလိုက်မဲ့ဆိုတော့အတွေ့တော်ဝင်ဉဝင်လာအောင်ပဲဟုတ်တယ်မဟုတ်လားမြတ်စွာဘုရားအဲ့ဒီလိုမဝင်ခဲ့ဘူးဒီအတိဟာလည်းကနော်ဒီတိမျိုးငါရင်ကလေးကရခဲ့ဘူးတာပဲငါမလို့ချင်းလို့ဆက်လွတ်လာခဲ့တာဒီတော့ဒီအသေးကိုအာရုံမပြုဆက်ပြီးတော့အာထုတ်တယ်အာထုတ်တဲ့အခါကျတော့ဒုတိယအသေးကဒိဗ္ဗစကုညံဟုတ်တယ်မလားဒိဗ္ဗစကုညံမြေစိမယံမှာဒိဗ္ဗစကုညံရပါတယ်ဒိဗ္ဗစကုညံဆိုတာကနတ်တို့မျက်စိကဲ့သို့အနည်းလည်းမရတယ်အဝေးလည်းမရတယ်ကိုယ်ကိုယ်လည်းမရတယ်သူတစ်ပါးလည်းမရတယ်ဒီဘဝကနေနောက်ဘဝပြောင်းသွားတဲ့ပုဂ္ဂိုလ်လည်းမရတယ်ဘယ်ဘဝကနေဘယ်ဘဝရောက်သွားပြီဒါတွေလည်းအကုန်မြင်ရတယ်ဒီခေတ်ဆိုလို့ရှိရင်မတ္တတမိုးကြီးတဲ့အသည့်ပေါ့ဟုတ်တယ်မလားအဲ့ဒီအသည့်ဒါရထားမယ်ဆိုလို့ရှိရင်တက်တက်ထိုင်စားလို့မကုန်ဘူးဟမ်တကားကြီးတွေဟုတ်တယ်ဟုတ်တယ်မလားတက်တက်ထိုင်စားလို့မကုန်ဘူးမလားဒါပဲလို့ဘုရားကောရမသည်အဲ့ဒီအသည့်ကိုလည်းပဲအာကိုရရောက်လောက်တဲ့အသည့်မဟုတ်ဘူးဟုတ်တယ်မလားအစင်မသိရင်အဲ့ဒီအသေးအပေါ်မှာသွားပြီးတော့တတာယာမိမယ်တတ်မဲ့မိမယ်တွေ့တာမိမယ်ဆိုရင်အစင်မသိပဲရအောင်ပါဟုတ်တယ်မလားအပေတော်ရောက်ချင်ရအောင်ပါနော်အဲ့တော့ဒီအသေးတွေရထားပြီမဲ့ဒီအသေးတွေရထားတဲ့ပုဂ္ဂိုလ်များဒီအသေးတွေအားကိုးပြီးတော့အဲ့ဒီအသေးတွေနဲ့တာယာမှုတွေတွေ့တာမှုတွေတတ်မဲ့မှုတွေအဲ့ဒီတို့တဏှာတွေပွားနေမယ်ဆိုရင်တော့အပေလည်းမလွတ်ဘူးနော်အဲ့ဒီအသေးရထားပြီမဲ့အပေလွတ်နိုင်ပါမလားမလွတ်နိုင်ဘူးဒါကိုကြက်ကြက်တတိထားဘုရားကရမသည်အဲ့ဒီအသည့်ကိုလည်းပယ်လိုက်တယ်ပယ်ပြီးတော့တကယ်အမှန်အသည့်ကရုပ်သဘောနာမ်သဘောကြောင်းကျုပ်ဖြစ်စဉ်သဘောဒါကမှအမှန်အသည့်အဲ့ဒီအမှန်အသည့်ရအောင်ဆက်ပြီးတော့စူးစမ်းလိုက်တဲ့အခါကျတော့ဒီတိုင်းစူးစမ်းလို့တော့ဘယ်နည်းနဲ့မှမရတော့ဘူးပုပ္ပိနိဝါသနုဒတိအသည့်ဒေဝစကုအသည့်ဒီအသည့်တွေနဲ့ပဲလုံးချလိုက်နေတာပယ်တယ်ပြန်ရလာတယ်ပယ်တယ်ပြန်ရလာတယ်နောက်တော့မှနိလန်ပြောင်းလိုက်တာပေါ့ဘယ်လိုနိလန်ပြောင်းလိုက်တယ်လဲဆိုတော့သူရဲ့သုံးသက်ချက်ကလေးတွေပြင်လိုက်တယ်စိတ်ဓာမရပေါ့နော်စိတ်ဓာမရအဲ့တော့ဘုရားကောရမတို့ကြတော့စိတ်ဓာမရကိုအခြေခံပြီးတော့တည့်ရတာပေါ့ အဲ့တော့စိတ်ဓာတ်မရတဲ့တွေးခေါ်မှုလေးတွေနဲ့ပြန်ပြောင်းလိုက်တဲ့အခါကျတော့ဟုတ်ပြီ။ဟောဒီပုံမှန်တရံဖြစ်ရသေးတာဒါတွေကပညာတည်း။ဒါတွေကတကယ်သဘာဝဆင့်မှာမဟုတ်ဘူး။ဒီတော့ဟောဒီပုံမှန်တရံပညာကြီးတွေကမှတကယ်သဘာဝဆင့်မှာကိုထုတ်ဖောက်ပြီးတော့သိအောင်ကြိုးစားမယ်ဆိုပြီးတော့ကြိုးစားလိုက်တဲ့အခါကျတော့ဘာသွားတွေးတယ်လဲဆိုတော့ရုပ်တွေနဲ့တွေသွားတွေးတယ်။အဲ့ဒီတော့မ တဲ့ငါလည်းကိုကမတွေ့ဘူးခဲ့သေးဘူးအခုတွေ့ပြီဟောဒီယုတ်တရားနန္တရားကမှတကယ်သဘာဝအစစ်မှဆိုပြီးတော့အဲ့ဒါကိုဝမ်းမြောက်ဝမ်းသာနဲ့စိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ယုတ်တရားကလေးဖြစ်တယ်ပြက်တယ်နန္တရားကလေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ကြီးနေရင်ကနေပြီးတော့တဖြည်းဖြည်းနဲ့ဘာဖြစ်လာလဲလို့ဆိုတော့ယုတ်တရားကလေးကလည်းပဲသူ့လိုလိုဖြစ်တာမဟုတ်ဘူးအကြောင်းကြောင့်ဖြစ်တာဒီလိုမလားဘာကြောင့်ဖြစ်တော့နတရားကလေးကလည်းပဲဘာကြောင့်ဖြစ်တော့ဒီလိုနော်ဒီတော့ယုတ်တိနံ၄ကိုသိတဲ့အတိကနာမရူပပရိစ္ဆေဒဉာဏ်ဘာသာနော်ယုတ်တိနံ၄ကိုသိတဲ့အတိကဘာဉာဏ်နဲ့လဲအကြောင်းကျောကိုသိတဲ့ဉာဏ်ကပစ္စယပရိကဟဉာဏ်ဟုတ်တယ်မလားအဲ့ဒီဉာဏ်နှစ်မျိုးကိုစာရိပေတယ်မှာဘယ်ဉာဏ်ကိုအရင်ပြောလဲနာမရူပပရိစ္ဆေဒဉာဏ်ကိုယင်ပြောတယ်မဟုတ်လားဒီတော့အကြောင်းအကျိုးကိုယင်သိရမှာလားယုတ်ဉာဏ်ကိုယင်သိရမှာယုတ်ဉာဏ်ကိုယင်သိရမှာနော်အကြောင်းအကျိုးသိပြီးမှယုတ်ဉာဏ်သိရမယ်လို့မထင်နဲ့ဒါဘုန်းကြီးတို့ပြောနေတာလည်းကားပြောနေတာမဟုတ်ဘူးနော်တချို့ကလည်းအဲ့ဒီလိုထင်ချင်ထင်နေတတ်လို့ထင်ထားတဲ့ပုံစံတွေလည်းရှိတယ်အကြောင်းအကျိုးသိပြီးမှယုတ်ဉာဏ်သိရမယ်လို့မထင်နဲ့ဘလို့ယင်သိရမှာလဲအဲ့တော့ယုံနာသိဆိုတော့ယုံနာဆိုတာဒီအခုပေါ်လာတဲ့သဘောလေးကိုအခုစိုက်ကြည့်လိုက်ဒါမှမဟုတ်လားယုံနာသိတခြားသလားသဘောတရားလေးလားယုံတရားကလည်းသဘောနာတရားကလည်းသဘောတရားလေးစိတ်ဆိုတာလည်းသဘောစတိသိဆိုတာလည်းသဘောယုတ်ဆိုတာလည်းသဘောလေးနော်စောစောကပုဂ္ဂိုလ်တ attva တွေ့တဲ့ဒီအတွေ့ဒီအတွေ့မှဒီမြင်လေးအမြင်မှအခုနေလိုက်ကြောင်းပြီးတော့ကြည့်လိုက်တော့သဘောတရားလေးတွေမတွေ့ဘူးလားတွေ့လားအဲ့ဒီပောက္ခောတ္တဝါလို့ခေါ်တဲ့ဟောဒီပုံမှန်တရကြီးထဲမှာရှိတဲ့သဘောတရားလေးတွေတွေ့သွားပြီ။ယောက်ကဘာသဘောရှိလဲ။ဟောက်ပြန်တဲ့သဘောရှိတယ်။နာကဘာသဘောရှိလဲ။ဒါနောက်ပိုင်းမှာကျေတွင်ပြောမယ်။ဟုတ်တယ်မလား။ဟောပြီဖောက်ပြန်တဲ့သဘောလေးတွေတွေ့တယ်။သိတတ်တဲ့သဘောလေးတွေတွေ့တယ်။ယောက်ဆိုတာဖောက်ပြန်တဲ့သဘောအပူကြောင့်လည်းဖောက်ပြန်တယ်အရေးကြောင့်လည်းဖောက်ပြန်တယ်နော်။ဒါပါတွေ့တယ်။အဲ့တော့ဖောက်ပြန်တဲ့သဘောလေးတွေသွားတွေ့တယ်။သိတဲ့သဘောလေးတွေသွားတွေ့တယ်။အော်ဒီအမြင်ဒီအသိဟောဒီတရားကလေးတွေကမှတကယ်သိရမယ့်အသိကလေးတွေပဲ။ဟောဒီယုတ်ဟောဒီနံဒီစောစောတုန်းကထင်နေတဲ့ပုံကောလည်းမဟုတ်ဘူး။တတ္တဝါလည်းမဟုတ်ဘူး။ယောက်ျားမိန်းမလည်းမဟုတ်ဘူး။ငါလည်းမဟုတ်ဘူး။ငါမှလွတ်နေတဲ့ငါမဟုတ်တဲ့သဘာဝတရားလေးတွေ။ဒီသဘာဝတရားလေးတွေပေါင်းစပ်ထားတာကိုပုဂ္ဂိုလ်တ attva လို့ခေါ်တာပဲ။ငါမရှိဘူး။ငါစရာမရှိဘူး။ဒီလိုမလား။ဒါကြောင့်မလို့ယုံနာမြင်ရင်ဒိဋ္ဌိစင်တယ်ဒါပြောတာဘာလဲလဲယုံနာမြင်ရင်ဒိဋ္ဌိစင်တယ်ဒိဋ္ဌိစင်ကျင်ပါတယ်ဆိုရင်ဘာမြင်အောင်ကြည့်ရမှာလဲယုံနာမြင်အောင်ကြည့်ဟုတ်တယ်မလားဒိဋ္ဌိခွာတယ်ဒိဋ္ဌိခွာတယ်ဆိုတာကဘာပြောတာလဲမင်းရင်ယုံနာကိုမြင်အောင်ကြည့်တာကိုပြောတာဒိဋ္ဌိပြုတ်တရားဒိဋ္ဌိပြုတ်တရားဆိုတာဘာပြောတာလဲမင်းရင်ယုတ်သဘောနတ်သဘောကိုဟောတဲ့တရားမှတ်ရနော်ဒိဋ္ဌိပြုတ်တရားဆိုတာဘယ်လိုတရားမျိုးလဲ။ဉာဏ်သဘောနံသဘောကိုဟောတဲ့တရား။အဲ့ဒီတော့ဟာတို့ဆရာကဒိဋ္ဌိပြုတ်တရားမဟောပါဘူးလို့ဒီလိုမထင်နဲ့။ဟုတ်တယ်မလား။တို့ဆရာကဒိဋ္ဌိပြုတ်တရားမဟောဘူး။တို့ရိတ်သားကဒိဋ္ဌိပြုတ်ဆိုတဲ့စကားလုံးမသုံးဘူး။ဒိဋ္ဌိပြုတ်တရားမပါဘူး။ဒီလိုမထင်နဲ့။နော်။ယောက်ျားနာကြောင့်ဟောတဲ့တရားမှန်ရင်ဘာတရားလဲ။ဒိဋ္ဌိပြုတ်ဆိုတဲ့စကားလုံးပါတယ်ဖြစ်စေမပါတယ်ဖြစ်စေ။နော်။ယောက်ျားနာကြောင့်ဟောတဲ့တရားမှန်ရင်ဘာတရားလဲ။ဒိဋ္ဌိပြုတ်တရားပဲ။ယောက်ျားနာကြောင့်ထိုးတဲ့သိရင်ဘာကိရိတာစင်တော့။ဒိဋ္ဌိကိရိတာစင်တာပဲ။ဟုတ်တယ်မဟုတ်လား။အဲ့ဒီတော့ဒိဋ္ဌိဖြုတ်ခြင်းရင်ယောက်ျားနာကြောင့်သိအောင်လုပ်။ယောက်ျားနာကြောင့်မသိတဲ့မြတ်ဘယ်တော့မှဒိဋ္ဌိမစင်ဘူး။နော်။အဲ့တော့ဒိဋ္ဌိပြုတ်တရားဒိဋ္ဌိပြုတ်တရားဆိုတာဟာလည်းပဲဘယ်တရားလဲ။ယောက်ျားနာကြောင့်ဟောတဲ့တရားအဲ့ဒီတရားဒီဒိဋ္ဌိပြုတ်တရားပဲ။ဟုတ်တယ်မလား အဲ့ဒီတော့နံပါတ်၁ကမိမိတဏ္ဍာမှာပေါ်လာတဲ့သဘောတရားလေးတွေမြင်အောင်ကြည့်ဖို့တကွတောင်းပဲဟုတ်လားကိုယ်တဏ္ဍာမှာပေါ်လာတဲ့သဘောတရားလေးတွေမြင်အောင်ကြည့်အခုပေါ်ကိုကြည့်အခုပေါ်ကိုကြည့်နောက်တစ်ခုပြောင်းသွားနောက်တစ်ခုပြောင်းကြည့်နောက်တစ်ခုပြောင်းကြည့်နောက်တစ်ခုပြောင်းကြည့်နေတဲ့အချိန်မှာပရမတ်ပြောက်ပြောက်သွားတဲ့တရားတွေပြန်အာယုံပြုတ်မနေနဲ့ဒါပြောတာနော်ဘာဖြစ်လို့တော့နောက်ပေါ်လာတဲ့တရားတွေကရက်မှမသွားပဲစဉ်းစားကြည့်လေပေါ်လာတဲ့တရားတွေရက်သွားလားဆက်ဆက်ပေါ်နေတာမဟုတ်လားဘယ်ထိပေါ်မလဲသေတဲ့ထိပေါ်မှာပဲဟုတ်တယ်မဟုတ်လားအဲ့ပြောင်းနေတော့ဘဝင်စိတ်ကြားတဲ့အချိန်မှာသိစိတ်မပေါ်လို့မသိဘူးကျန်တဲ့အချိန်မှာသိနေတာပဲကိုကသာသတိမထားလို့သာသတိထားရင်မြဲတမ်းတွေးနေတာပဲနော်အဲ့ဒါကြောင့်မလို့ရုပ်သဘောနာမ်သဘောလေးတွေသိမိမိတဏ္ဍာမှာတစ်ခါတရံမှရေပေါ်ကလေးတွေပွက်တယ်လို့တစ်ခါတရံမှပွက်တာလားအမြဲတမ်းဖြစ်နေတာအမြဲတမ်းဖြစ်နေနော်အမြဲတမ်းဖြစ်နေအဲ့တော့မြန်မာဖြစ်နေတဲ့ရုပ်သဘောနာမ်သဘောလေးတွေကိုကိုယ်ကလည်းအမြဲတမ်းလိုက်ကြည့်နေရမှာပေါ့ရုပ်ပေါ်လာလဲရုပ်ကြည့်လဲနာမ်ပေါ်လဲနာမ်ကြည့်လဲနောက်တစ်ခုပေါ်လာနောက်တစ်ခုကြည့်နောက်တစ်ခုပေါ်လာနောက်တစ်ခုကြည့်အဲ့ဒီလိုကြည့်နေတဲ့အလင်းမီအောင်ကြည့်နေတဲ့ပုံကိုဟာစဉ်းစားကြည့်ပါမပေါ်သေးတဲ့ဟာမျောကြည့်နေဖို့များအချိန်ရသေးလားစဉ်းစားကြည့်နော်မပေါ်သေးတဲ့ဟာမျောကြည့်နေဖို့များအချိန်ရသေးလားလွန်သွားတာပြန်အာရုံပြည့်နေဖို့များအချိန်ရသေးလားအဲလွန်သွားတာပြန်အာယုံပြုတ်နေပါသေးတယ်ဆိုရင်ပေါ်တာကိုသူမကြည့်ပြလို့မရောက်သေးတာနှမ်းအကျော်ပြီးတော့အာယုံပြုတ်နေပါတယ်ဆိုရင်လောလောဆယ်ပေါ်နေတာလေးကိုသူမကြည့်မိလို့ဒါဝိပဿနာရဲ့အခြေခံပဲအတ္တိဒါနနောဂမေယနပတိကိခေနာကရသရဒါပြောတာဟုတ်တယ်မလားဒါပြောရမလားအတိတ်ကိုလည်းမပြန်နဲ့အနာဂတ်ကိုလည်းမမျှော်နဲ့ပြစ္ဆုတ်ပါတတဲ့ရှုနော်ဒါပြောရမလားဒါပြောတာအဲ့တော့ဘုန်းကြီးတို့ပြိတ္တတွေကအတိတ်မပြောင်းနေသလားဟုတ်ပြီဒါတော့သဘောပေါက်တယ်အတိတ်မပြောင်းနေသလားဘာဖြစ်လို့တော့အတိတ်တော့ယုံနာခန္ဓာတွေပြက်ပြီးသွားပြီမရှိတော့ဘူးအနာကမမျောနဲ့ဟုတ်ပြီဘာဖြစ်လို့တော့အနာကယုံနာတွေမပေါ်သေးလို့ဒါတော့နားလည်ကြတယ်တကယ်လုံငန်းဝင်ဝင်တဲ့အခါကျတော့ပြစ္ဆုတ်ပံတဲတဲ့ရှုဆိုတဲ့စကားကိုမေ့နေကြတယ်ဟုတ်တယ်မဟုတ်လားအတိတ်မပြောင်းမိအောင်ပဲသတိထားနေတယ်အနာကမမျောမိအောင်ပဲသတိထားနေတယ်ပစ္စုပန်ရှုဆိုတဲ့စကားမေ့ပြီးတော့ပစ္စုပန်ရှုဖို့ကြတော့သတိမရကြဘူးနော်တကယ်ကအတိတ်မပြန်နဲ့အနာဂတ်မမျှော်နဲ့ဆိုတာအထူးပြောစရာကမလိုဘူးပြောလို့သာပြောလိုက်တာဟုတ်တယ်မလားတကယ်တမ်းကျတော့ဘာကိုကြည့်ရမှာလဲပစ္စုပန်ဆိုတာဘယ်လိုဟာလဲအခုပေါ်တဲ့ခန္ဓာနော်အခုပေါ်တဲ့ခန္ဓာမိမိတဏ္ဍာမှာမျက်စိကလည်းပေါ်ရင်ပေါ်မယ်နာကလည်းပေါ်ခြင်းပေါ်မယ်နှာခေါင်းကလည်းပေါ်ခြင်းပေါ်မယ်ဆရာကလည်းပေါ်ခြင်းပေါ်မယ်ကိုယ်ကာယကလည်းပေါ်ခြင်းပေါ်မယ်မနောကလည်းပေါ်ခြင်းပေါ်မယ်ဘယ်ညာကပဲပေါ်ပေါ်အခုပေါ်တဲ့ခန္ဓာဒီပစ္စုပန်ခန္ဓာပဲဟုတ်တယ်မလားအဲ့ဒီပစ္စုပန်ခန္ဓာဆိုတာဟာလည်းပဲဥပမာဟောရလေးတော့ဆိုကြပါစို့နော်အခုပေါ်လာတယ်အခုပေါ်လာတဲ့အတွက်သူသိပါလေအဲ့ဒီပစ္စုပန်ကလည်းပြတ်ပြီးသွားပြီဆိုလို့ရှိရင်သူသိဒီတိုင်းရသွားတာလားအာမရဖဲနဲ့နောက်တာပစ္စုပန်ခန္ဓာတခုပေါ်ဖို့ကြာကြီးစောင့်နေရတာဟုတ်ရလားမဟုတ်ဘူးဒီလိုစောင့်နေရစောင့်နေစရာမလိုဘူးဒီလိုမလားအဲ့ဒီတခုပြတ်သွားတဲ့နဲ့နောက်တစ်ခုထပ်ပေါ်လာတာပဲချက်ချင်းပေါ်လာတာပဲနော်ချက်ချင်းပေါ်လာတာပဲစောင့်နေစရာမလိုဘူးဟုတ်ရလားအဲ့ဒီတော့ပရမသုခကိုကြည့်တယ်သူပြတ်သွားပြီနောက်တစ်ခုပေါ်လာတယ်နောက်တစ်ခုပြောင်းကြည့်လိုက်နောက်တစ်ခုပေါ်လာတယ်နောက်တစ်ခုပြောင်းကြည့်လိုက်နောက်တစ်ခုပေါ်လာတယ်နောက်တစ်ခုပြောင်းကြည့်လိုက်ဒီလိုမလားအဲ့ဒီတော့အသေးသေးပေါ်လာတယ်အသေးသေးပေါ်လာတယ်အသေးသေးကိုပြောင်းပြောင်းပြီးတော့ကြည့်ကြည့်သွားတယ်အဟောင်းနေစီစိတ်ရောက်သေးလားမရောက်တော့ဘူးအဟောင်းကိုပြန်ကြည့်ဖို့အတွက်အချိန်ရသေးလားမရောက်သေးတာမျှော်ကြည့်ဖို့အတွက်အချိန်ရသေးလားမရတော့ဘူးဒါဝိပဿနာလုပ်ငန်းစဉ်မှာအရေးကြီးဆုံးပဲအရေးကြီးဆုံးပဲဟုတ်တယ်မဟုတ်လားအရေးကြီးဆုံးပဲအဲ့ဒီတော့အသေးကိုလည်းပြန်ကြည့်ဖို့အချိန်ကိုမရဘူးအနာကကြည့်ဖို့လည်းအချိန်ကိုမရဘူးဘာဖြစ်လို့တော့လောလောဆယ်ပေါ်တာလေးတွေကိုပဲမလွတ်တမ်းလိုက်ကြည့်နေရတာကိုနော်အဲဒီလိုကြည့်လိုက်တဲ့အခါကျတော့မှမြတ်စွာဘုရားအလောင်းတော်ကြီးအမြင်မှတ်ရသွားတာဟုတ်တယ်မဟုတ်လားအမြင်မှတ်ရတာဟာဟုတ်ပြီဒီလမ်းစဉ်ကမှမှန်ကန်သောလမ်းစဉ်ဘောဂိနိဝါဒနုဂတိညာလည်းလည်းကဒေဝသကုညာလည်းလည်းကဟောဒီညာကမှတကယ်ညာစစ်ဘာဖြစ်လို့တော့ပေါ်စေခန္ဓာပေါ်စေညာလေးနဲ့ရှုကြည့်လိုက်တဲ့အခါကျတော့ပေါ်တဲ့ခန္ဓာကဖြစ်ပြဘာသစ္စာရှုကြည့်တဲ့ဉာဏ်ကဘာသစ္စာမေကသစ္စာဒီလိုမလား ပေါ်တဲ့ခန္ဓာကဒုက္ခသစ္စာရှုကြည့်တဲ့ဉာဏ်ကနောက်တစ်ခုပေါ်လာတဲ့နောက်တစ်ခုသိပါလေဒုက္ခသစ္စာရှုကြည့်တဲ့ဉာဏ်ကနောက်တစ်ခုပေါ်လာတဲ့နောက်တစ်ခုသိပါလေဒုက္ခသစ္စာရှုကြည့်တဲ့ဉာဏ်ကအဲ့ဒီလိုသိလိုက်တာကိုအဲ့တော့သူ့ရဲ့အသည့်ထဲမှာဒုက္ခသစ္စာနဲ့မဂ္ဂသစ္စာဒုက္ခသစ္စာနဲ့မဂ္ဂသစ္စာဒါပဲရှိတော့တယ်နော်အဲ့ဒီလိုမြင်လိုက်တဲ့အခါကျတော့ဟောဟောဒီအကြောင်းတည်းဟောဒီယုတ်တရားဟောဒီနတရားဟောဒီဒုက္ခသစ္စာတရားလေးဟာလည်းပဲပေါ်ခြင်းတိုင်းပေါ်တာမဟုတ်ဘူးအကြောင်းကြောင့်ပေါ်တာပါလားအဲ့ဒီတော့အလုံးလုံးသဘောမပေါက်ဘူးလားပေါက်ပေါက်လာတယ်နော်အလုံးလုံးသဘောပေါက်လာပါလိမ့်မယ်ဟုတ်လားအသူရဲ့အကြောင်းလေးကဘာလေးပါလေးဘာကြောင့်ဖြစ်တာပါလေးရှားနေစရာမလိုဘူးတကယ်လို့ကြည့်ပါနော်ရှားနေစရာမလိုပါဘူးဘာဖြစ်လို့တော့ပထမတစ်ခုပြတ်သွားတယ်နောက်တစ်ခုအသိပေါ်တယ်နောက်တစ်ခုအသိနောက်တစ်ခုအသိနောက်တစ်ခုအသိအသိပေါ်လာတယ်လေချင်းနေချင်းနေချင်းနေတယ်သူဘာကြောင့်ပေါ်တယ်ဆိုတဲ့အတွေးသည်အလုံးလုံးဝင်လာလိမ့်မယ်ဘာကြောင့်ပေါ်တယ်ဆိုတာလေးကိုသိလိုက်တဲ့အချိန်သည်အကြောင်းအကျိုးဆက်သွယ်မှုကိုသိလိုက်တဲ့အချိန်ပဲဉာဏ်အနေနဲ့ပြောရင်ဘာဉာဏ်နဲ့လဲပစ္စယပရိက္ခဉာဏ်ဒီတော့ပစ္စယပရိက္ခဉာဏ်တို့မြည်ဒီမှာနော်သူ့ကိုဖြစ်အောင်ထူးကြိုးစားစရာမလိုဘူးနာမရူပပရိစ္ဆေရညာပေါ်လာသည်နှင့်ကြိုင်နဲ့เนาะညာရင့်တန်လာပေါ်လာတဲ့အခါမှာညာရင့်တန်လာသည်နှင့်ကြိုင်နဲ့ပိစ္ဆပရိကညာဟာလည်းပဲအလိုလိုပေါ်လာတာပဲဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကအမင်းရှိတဲ့နေရာမှာသိက္ခာအိမတန်เนาะတန်ဖို့ရှိတဲ့စကားမင်းတို့ဒိဋ္ဌိဖြုတ်ဒိဋ္ဌိဖြုတ်ဒီလိုပဲပြောရမလားဝိသေကိစ္စဖြုတ်လို့ပြောရလားမပြောဘူးနော်ဒိဋ္ဌိဖြုတ်လို့ပဲပြောတယ်ဝိသေကိစ္စဖြုတ်လို့မပြောဘူးဒီလိုမလားဒိဋ္ဌိဖြောင်းဒိဋ္ဌိဖြောင်းရင်မင်းတို့ဘလဝိပဿနာဉာဏ်ဖြစ်မယ်ဒီလိုပြောတာကိုဝိသေကစာထဲမှာကဒိဋ္ဌိဖြောင်းရုံနဲ့ဘလဝိပဿနာဉာဏ်ဖြစ်တာမဟုတ်ဘူးစာထဲမှာကဒိဋ္ဌိဖြောင်းရုံနဲ့ဘလဝိပဿနာဉာဏ်ဖြစ်ရလားမဖြစ်ဘူးနော်ဒိဋ္ဌိကောဝိသေကစာကောပြုတ်မှဘလဝိပဿနာဉာဏ်ဖြစ်တာဒါကစာလို့ဟုတ်တယ်မလားစာလို့ရပြောရင်ဘယ်လိုပြောမလဲဒိဋ္ဌိကောဝိသေကစာကောပြုတ်မှဘလဝိပဿနာဉာဏ်ဖြစ်တယ်ဒါပြင်မဲ့မဟုတ်ဆရာတော်ဘုရားကြီးကဝိသေကိစ္စထည့်ပြောလားပြောကူရေးပါပဲဒိဋ္ဌိသာပြောအောင်လို့ဝိသေကိစ္စလိုလိုပြောလိုက်မယ်ဒီလိုပြောတာကိုနဗရပပရိစ္ဆေရညာသာရောက်အောင်လို့ပိစ္ဆပရိကညာလိုလိုပေါ်လိုက်မယ်ဒီလိုမလားဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကမင်းတို့ဒိဋ္ဌိပြုတ်ဒိဋ္ဌိပြုတ်ရေးကြည့်တယ်ဒိဋ္ဌိပြုတ်မှဘလဝိပဿနာညာဖြစ်တယ်ဒီလိုပြောတာနော်သို့တော့စာနဲ့ပေနဲ့ပြောကျင်သောပုဂ္ဂိုလ်များရဲ့အမြင်မှာတော့တခုလိုနေတာပေါ့ဘာလိုနေလဲအဝိဇ္ဇကိစ္စလုံးနေတာကိုနော်စာလို့ရပြောမယ်ဆိုရင်တော့ဘယ်လိုပြောမလဲဒိဋ္ဌိနဲ့ဝိဇ္ဇကိစ္စပြုတ်မှဘလဝိပဿနာညာရမယ်ဒီလိုပြောရမှာသို့တော့ဘာဖြစ်လို့ဝိဇ္ဇကိစ္စခြံထားတယ်လဲမေးရင်ဒိဋ္ဌိပြုတ်ရင်ဝိဇ္ဇကိစ္စအလုံးလိုပြုတ်တာမဟုတ်လို့ဝိဇ္ဇကိစ္စကိုခြံထားတာဒါလေးနဲ့နားလည်ထားဖို့လိုတယ်ဒီလိုနားလည်မထားဘူးဆိုရင်စာသမားနဲ့တွေ့သွားရင်ခက်ခဲဖြစ်အောင်ဟုတ်တယ်မလားဒီလိုလေးနဲ့နားလည်ထားဖို့လိုတယ်အဲ့ဒီတော့အကြောင်းအကျိုးဆက်သမှုကိုသိလိုက်ပြီဆိုတဲ့အခါတော့ဟုတ်ပြီဒီအကြောင်းတွေကိုတခါတည်းတစ်ဖြည်းဖြည်းနဲ့အကျိုးတရားကိုကြည်င်းကြည်နဲ့အကြောင်းတရားတွေနားလည်လာတယ်နော်ဖရာလောင်းတော်ကြီးကအဲ့ဒီအကြောင်းတရားတွေနားလည်ရင်နားလည်ရင်နားလည်ရင်လည်းအာဒီအကြောင်းတရားဒီအကျိုးတရားအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးအဲ့ဒီအကြောင်းနဲ့အကျိုးတွေကိုနော်ဇောသဘောနဲ့သဘောတွေအကြောင်းကျိုးဖြစ်စဉ်သဘောတွေကိုမသိအောင်တဏ္ဍာရလုံးကအဝိဇ္ဇာကဖုံးထားခဲ့တာပဲဟုတ်တယ်မလားဘုရားဖွင့်ထားခဲ့တော့အဝိဇ္ဇာကဖွင့်ထားခဲ့တဲ့အခါကျတော့ဟောဒီအကြောင်းအကျိုးတွေကနားလည်ရလားယုံနာတွေကနားလည်ရလားဘယ်လိုဖွင့်ထားလို့တော့ဩဒီတော့အကြောင်းအကျိုးယုံနာသဘောတွေကိုမသိတဲ့အပြစ်ဒီဘယ်လိုရဲ့အပြစ်တော့အဝိဇ္ဇာဖွင့်လွှမ်းခြင်းရဲ့အပြစ်ပဲဟုတ်တယ်မလားဒါရီလို့မသိခဲ့လို့လည်းပဲတဏ္ဍာရလုံးမှာနိဗ္ဗာန်ရောက်ခဲ့ရလားမရောက်ခဲ့ဘူးနော်နိဗ္ဗာန်မရောက်ရုံနဲ့မကဘူးယုံနာသဘောတော်သိခဲ့ရလားထွက်ပေါက်ကိုမရဘူးထွက်ပေါက်မရှိအောင်ဘယ်လိုပိတ်ထားအဝိဇ္ဇာကပိတ်ထားတာအဝိဇ္ဇာကပိတ်ထားတာဟုတ်လားအဲ့ဒါမိမိတို့ရဲ့တဏ္ဍာမှာအဝိဇ္ဇာဆိုတဲ့တရားကြီးကအကုန်လုံးလှည့်ပိတ်ထားတာနော်ဟိုဘက်ကလည်းလှည့်ပိတ်ဒီဘက်ကလည်းလှည့်ပိတ်အာမျက်စိဆိုတဲ့တကားပေါက်ကြီးမှလည်းဘယ်လိုကပိတ်အဝိဇ္ဇာနဲ့ပိတ်နာရကပေါက်ကြီးမှလည်းနှာခေါင်းတကားပေါက်မှလည်းသိရတကားပေါက်မှလည်းကာယတကားပေါက်မှလည်းမနောတကားပေါက်မှလည်းအဝိဇ္ဇာကကိုလှက်ပတ်ပိတ်ထားတာဘယ်နေရာမှာအထွက်ပေါက်မရှိအောင်ပိတ်ထားတာအဝိဇ္ဇာရဲ့သဘောကိုအဲ့ဒီလိုနားလည်လိုက်ပါဟုတ်တယ်မလားအဲ့ဒီလိုလှက်ပတ်ပြီးတော့ပိတ်ထားလိုက်တဲ့အခါကျတော့ဖြစ်တဲ့ဖြစ်တဲ့ဉာဏ်နေပေါ်ခွင့်ရသေးလားမရတော့ဘူး เนาะบ่ก็ไม่อยากมีพี่รอเยเสียตมะฤซ้อมมาลูกกุตุฤတော့ปิบ่าเยเนาะถ้าใบแม้ลูกไอ้กุตุกาก็อ่ำแม่ยောက်เยล่ะอ่ำไม่ยောက်တော့กูอ่ำไม่ยောက်บลูกะไปถ่าแหละอวิชชาก็ไปถ่าไล่ตากุตุรอปิบ่าเว้ยโจษะปันษาปิบ่าเว้ยถ้าใบแม้ไอ้กุตุติอ่ำกุตุผิดมะล่ะกูဟုတ်တယ်မလားနိဗ္ဗာန်ရောက်ကြောင်းကုသိုလ်ဖြစ်မလာဘူးလူပြည်နတ်ပြည်လူချမ်းသာနတ်ချမ်းသာရဲ့အကြောင်းတော့ဖြစ်မယ်နိဗ္ဗာန်ရဲ့အကြောင်းဖြစ်ရလားဖြစ်ပါဘူးနိဗ္ဗာန်အကြောင်းမဖြစ်အောင်ဘယ်လိုကပိတ်ထားလဲဖြစ်ပါဘူးအဲ့ဒီတော့အဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်လည်းကုသိုလ်ပြုတာပဲအဝိဇ္ဇာမရှိတဲ့ပုဂ္ဂိုလ်လည်းကုသိုလ်ပြုတာပဲဟုတ်တယ်မလားဒါပေမဲ့လို့လည်းပဲအဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်ပြုတဲ့ကုသိုလ်ကအဝိဇ္ဇာပစ္စယသင်္ခါရတဲ့သဘောပေါက်ပြီနော်ပရိစ္ဆသမုပ္ပါဒ်မှာလေဘယ်လိုပြောထားလဲအဝိဇ္ဇာပစ္စယဒီတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတာဘာပြောတာတော့ဆိုတော့ကုသိုလ်လည်းပြုခြင်းပြုမယ်အကုသိုလ်လည်းပြုခြင်းပြုမယ်ဒါပေမဲ့လို့လည်းပဲအဲ့ဒီကုသိုလ်ပြုတဲ့အချိန်တုန်းကသူဘာမှမသိဘူးဘာတွေမသိတာလဲမေးတော့အသစ္စာမသိတာသစ္စာမသိဘူးဆိုတော့သစ္စာသရာမှန်တရားဘယ်မှန်တရားတွေမသိတာလဲရုပ်ဆိုတဲ့မှန်တရားလည်းမသိဘူးနာမ်ဆိုတဲ့မှန်တရားလည်းမသိဘူးဖြစ်တယ်ဆိုတဲ့မှန်တရားလည်းမသိဘူးပြတ်တယ်ဆိုတဲ့မှန်တရားလည်းဖြစ်ပြပါသစ္စာလည်းဒုက္ခသစ္စာဆိုတဲ့မှန်တရားကိုမသိဘူးဒါပြောတာနော်ရုပ်မသိနာမ်မသိဖြစ်မသိပြတ်မသိဒီဒုက္ခသစ္စာမသိတာပဲအဲ့ဒါရုပ်နာမ်ဖြစ်ပြတ်ဆိုတာဒီသစ္စာလေးပါးထဲမှာဘယ်သစ္စာတွေဝင်သွားလဲအဲ့အဲ့ဒါဒုက္ခသစ္စာပဲဒီလိုမလားဒုက္ခသစ္စာပဲအဲ့တော့ရုပ်မသိဘူးနာမ်မသိဘူးရုပ်သဘောမသိဘူးနာမ်သဘောမသိဘူးဖြစ်သဘောမသိဘူးပြတ်သဘောမသိဘူးဖြစ်သဘောပြတ်သဘောရုပ်သဘောနာမ်သဘောကိုအာယုံမပြည့်ဘူးမရှုဘူးမမှတ်ဘူးမသုံးသပ်ဘူးမစင်ညင်ဘူးနှလုံးမသွင်းဘူးဟုတ်တယ်မလားအဲ့ဒီအချိန်ဘယ်လိုနဲ့ကုသိုလ်ပြုနေတာလဲအဲ့ဒါအဝိဇ္ဇာနဲ့ကုသိုလ်ပြုနေတာပဲအဲ့ဒီလိုဆိုရင်အဲ့ဒီကုသိုလ်ဒီနာမည်တက်လိုက်တော့ဘယ်လိုနာမည်တက်မလဲသင်္ခါရအဝိဇ္ဇာပစ္စယသင်္ခါရသဘောပေါက်ပြီနော်အဝိဇ္ဇာကြောင့်ဘယ်လိုဖြစ်ပါလဲအဝိဇ္ဇာမသိမှုနဲ့ပြုမယ်ဆိုရင်ကုသိုလ်ပြုလေသင်္ခါရပဲအကုသိုလ်ပြုလေပြုကျင်တာပြုသင်္ခါရနာမည်ရမှာပဲဟုတ်တယ်မလားသင်္ခါရနာမည်ရမယ်ဆိုလို့ရှိရင်မိမိတို့ပြုထားတဲ့ကုသိုလ်သင်္ခါရနာမည်ရထားပြီဆိုရင်အဲ့ဒီကုသိုလ်ဒီအဲ့ဒီသင်္ခါရဒီနိဗ္ဗာန်ရဲ့အကြောင်းဖြစ်မလားဒုက္ခသစ္စာရဲ့အကြောင်းဖြစ်မလားပါဠိရွတ်လိုက်ပါသင်္ခါရပစ္စယဝိညာဏယုတ်သလာယနာသတ္တဝိရဏခန္ဓာ၅ပါးဘာသစ္စာလဲဝိညာဏဘာသစ္စာနာယုတ်ဘာသစ္စာသလာယနာဘာသစ္စာသတ္တဘာသစ္စာဝိရဏဘာသစ္စာဘယ်လိုကြောင့်ဖြစ်သင်္ခါရကြောင့်ဖြစ်ဘာကြောင့်သင်္ခါရနာမည်ရမသိလို့ဘာမသိလို့လဲသစ္စာမသိလို့ဟုတ်တယ်မလားအဲဒါကြောင့်မသိတဲ့မြတ်ကာလပါလုံးဘယ်တော့မှနိဗ္ဗာန်မရောက်ဘူးတန်ត្រာလဲနေဦးမှာပဲအဲဒီလိုနီးနေလေတန်ត្រာလဲလာခဲ့တာဟာဘောဟာပေါင်းများစွာအနမတကတန်ត្រာလို့မဆိုဘူးလားဆိုတာအဲဒါကြောင့်နမတကတန်ត្រာမှာအစစီပုဂ္ဂိုလ်ရဲ့အစတော့မထင်ရှားပါဘူးတဲ့ဒါပေမဲ့လို့လည်းပဲတကယ်ထင်ရှားထင်ရှားတာကတော့ဘယ်လိုပါလိမ့်အဝိဇ္ဇာအဝိဇ္ဇာကြောင့်အဝိဇ္ဇာကမသိအောင်ဖောခွဲတယ်တဏှာကလိုချင်တယ်လိုချင်တော့ရအောင်ကြိုးစားတယ်ကြိုးစားတော့ရလာတယ်ရအောင်ကြိုးစားတာကသင်္ခါရရလာတာကခန္ဓာ၅ပါးဘာသစ္စာရလာတာပါလေဒုက္ခသစ္စာကြီးရလာတာပါနိဗ္ဗာန်ရတာမဟုတ်ပါဘူးနိဗ္ဗာန်ရခြင်းပါတယ်ဆိုရင်မသိမှုကနေဘာဖြစ်အောင်လုပ်ရမှာလဲသိမှုဖြစ်အောင်လုပ်ဒီလိုမလားမသိဘဲနဲ့နိဗ္ဗာန်ရောက်မှလားသိမှနိဗ္ဗာန်ရောက်မှလားအဲ့ဒါကြောင့်မလို့ခွန်ကြီးကဘယ်လိုပြောလဲအတိပါမဒါပြောတာဒီလိုမလားပြုကျင်တာတွေပြုဘာတွေပဲပြုပြုဘလောက်ပဲပြုပြုဘလောက်ပမာဏပဲပြုပြုကုသိုလ်ပြုဒါပေမဲ့အဲ့ဒီပြုတိုင်းပြုတိုင်းမှာဘာတွေပါမှာအတိပါအဲ့ဒီအတိကဘာသေးတော့သစ္စာသေးယုံနာသိရမယ်ဖြစ်ပြက်သိရမယ်အော်ဒါဒုက္ခသစ္စာပါပဲလို့သိရမယ်ညာတာပညာသိနေတော့မလုံလောက်ဘူးအ ਨੇ ဆုံးတော့တိရဏပညာသိတော့ပါမယ်ဒီလိုမလားညာတာပညာသိနေမလုံလောက်ဘူးဆိုတာကဒ ဒါကဘုန်းကြီးတို့ရေပေါ်ရပြောလိုက်တာပါ။တို့တော့ညာတပညာသိပိုင်လို့စိန္ဒမယညာသဘောမျိုးနဲ့သိသွားရင်လည်းသုလသောတာပန်ဖြစ်ပါတယ်လို့တော့မဆိုဘူးလားဆိုလား။အဲ့ဒီလိုဆိုတာဖြစ်တဲ့အတွက်တပွားနဲ့ပွားပဲမလားဘူးလို့တော့စာမှာပြောထားပါပဲ။အားကိုးရမဟုတ်ဘူးလို့တော့မပြောပါဘူးနော်။အဲ့ဒါကြောင့်မို့လို့အ ਨੇ ဆုံးယုံနာသဘောသိရမယ်ဖြစ်သဘောပြတ်သဘောသိရမယ်နော်ဒုက္ခသစ္စာဘာပဲလို့သိရမလဲအဲ့ဒီအသိပါရင်တော့အပေတကားပိတ်ပြီးတော့နိဗ္ဗာန်ချမ်းသာဧကံမုခရောက်ပါလိမ့်မယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့ကဲဒါတို့ခေါ်လိုက်ကြအေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဖွယ်တင့်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ